Voice of America in Burmese.
မင်္ဂလာမနက်ခင်းပါသောရရှင်များရှင်အမေရိကန်ပြည်အစုဝါရှင်တန်ဒီစီမြို့တော် VOA American တန်ရဲ့2022ခုနှစ်စက်တင်ဘာလ20ရက်နေ့တနင်္လာနေ့မနက်ခင်းအစီအစဉ်တွေကိုလှိုင်းတိုမီတာ25/40/50တို့ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီရှင်သောရရှင်များရှင်လန်းချမ်းမြေ့ကြပါစေရှင်ကျွန်မတင်ဒီထိုက်ပါဒီမနက်ခင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်မှာဖြစ်ပါတယ်ရှင်
မင်္ဂလာပါရှင်ကျွန်မခင်ဗျသက်ပါဒီမနက်ခင်းသတင်းတွေကိုကိုညံဝင်းအောင်နဲ့တို့ပြောပြပေးမှာပါရေငုပ်သင်းမိုးဆင်ရသဘောတူညီချက်နဲ့ပတ်သက်ပြီးတန်တမာရေးမပြေမလည်ဖြစ်နေတဲ့အမေရိကန်နဲ့ပြင်သစ်သမ္မတ2ဦးဆွေးနွေးပြောဆိုဖို့ရှိပါတယ်တာလီဘန်တွေကကာဘူးမှာအမျိုးသမီးအလုပ်သမားတွေအိမ်ထဲမှာပဲနေဖို့အမိန့်ထုတ်လိုက်ပါတယ်ဖိလစ်ပိုင်ရဲ့ကဘာကျော်လက်ဝဲသမားဖြစ်တဲ့အထက်လွှတ်တော်မှမန်နီပီကောဟာ2020ဖိလစ်ပိုင်သမ္မတရွေးကောက်ပွဲမှာပါဝင်ရှင်ပြိုင်တော့မှာဖြစ်ပါတယ်ဒီလိုထူးခြားတဲ့သတင်းလေးကိုကြားမှာပါမတင်ရင်ဆိုင
်ဟုတ်ကဲ့ပါရှင်သတင်းတွေပြီးမှာတော့အာဖဂန်အမျိုးသမီးတွေခေါင်းကနေခြေပြားထိဖုံးအုပ်ထားရမယ်တာလီဘန်ရဲ့အဝတ်စားစင်ရမှုဆိုင်ရာစည်းကမ်းကအာဖဂန်ကြီးရည်ကြီးမှုကိုမထင်ဟပ်ဘူးဆိုပြီးအမျိုးသမီးတွေကန့်ကွက်နေကြပါတယ်မကြခင်မှာနားဆင်ချက်ရပါမယ်ရှင်။တပတ်အတွင်းသတင်းစူးစီးတင်ပြချက်ကမ္ဘာသတင်းမီဒီယာတွေတဲ့ကမြန်မာပြည်သတင်းမြန်မာပြည်ကပေးစာနဲ့သတင်းတွေတဲ့ကသုတ္တဆရာတွေကိုလည်းနားဆင်ချက်ရဖို့ရှိပါတယ်။အခုရင်းဆုံးတော့ထိတ်တန့်ရောက်သတင်းတွေကိုဒေါခင်မြို့သက်နဲ့ကိုညာဝင်းအောင်တို့ကြီးညာပေးကြပါမယ်ရှင
်။ဩစတြေးလျကရင်ငုံသိမ်းမောဆိုင်ရာပြင်သစ်နဲ့ချုပ်ဆိုထားတဲ့သဘောတူစာချုပ်ကိုပယ်ဖျက်ပြီးအမေရိကန်နဲ့ဗြိတိန်တို့နဲ့စာချုပ်ချုပ်ဆိုလိုက်တဲ့ပုံမှာပြင်သစ်နဲ့အမေရိကန်တို့ကြားတန်တမာရေးတင်းမာမှုတွေဖြစ်ပေါ်နေခြင်းမှာပဲအမေရိကန်သမ္မတဂျိုးဘိုင်ဒန်နဲ့ပြင်သစ်သမ္မတအီမန်နျူအယ်မက်ခရွန်တို့လာမယ့်ရက်အနည်းငယ်အတွင်းဆွေးနွေးမှုတွေလုပ်ဖို့ရှိတယ်လို့ပြင်သစ်အစိုးရပြောခွင့်ရဂေဘရီယယ်အတဲကပြောပါတယ
်အာပါလီယိုပရက်ဇီဒန့်လာရီပူဘလစ်ကေယောဟာအန်အေချန့်တယ်လီဖိုနစ်ကဒန်လီတူပရိုချန်ဂျူရ
်သမ္မတဂျိုးဘိုင်ဒန်ကပြင်သစ်သမ္မတနဲ့စကားပြောဖို့ပန်ချခဲ့တာဖြစ်ပြီးလာမယ့်ရက်အနည်းငယ်အတွင်းသမ္မတမက်ခရွန်နဲ့သမ္မတဘိုင်ဒန်တို့တယ်လီဖုန်းနဲ့ဆွေးနွေးဖို့ရှိကြောင်းနဲ့အခုပြဿနာဟာစီးပွားရေးထဲမဟာဗျူဟာရေးဖြစ်တဲ့အတွက်နှစ်နိုင်ငံ80လောက်မှာရှိနေတာကြောင့်အခုလိုဆွေးနွေးမှာဖြစ်ကြောင်းပြောပါတယ်။ဒါပြင် Indo-Pacific ဒေသအရေးကနှစ်နိုင်ငံစလုံးရဲ့အနာဂတ်အတွက်အရေးပေါ်ပါတယ်လို့တရုတ်နဲ့ဆက်ဆံရေးပါပါနေတဲ့အတွက်ဒီဒေသရင်းချိန်တွင်ရှာညှိဖို့အတွက်လိုအပ်နေတယ်လို့ပြောပါတယ်။ပြင်သစ်နဲ့2016မှာသဘောတူညီချက်ရခဲ့တဲ့လျှက်စစ်ဒီဇယ်3ရင်ငုံသင်းမောတိဆောက်ရေးဆိုင်ရာဒေါ်လာ66ဘီလီယံတန်စာချုပ်ကိုဩစတြေးလျကဖျက်သိမ်းလိုက်တဲ့ပေါ်ပြင်သစ်ကအံ့ဩတုန်လှုပ်အကြောင်းပြောပါတယ်။ဩစတြေးလျဝန်ကြီးချုပ်စကော့တ်မော်ရီဆန်ကတော့ပြင်သစ်ကနေမှာယူခဲ့တဲ့တမျိုးကျရင်ငုံသင်းမောဟာမဟာဗျူဟာကျလိုအပ်ချက်တွေကိုဖြည့်ဆည်းပေးနိုင်ခြင်းမရှိမှာကိုဆိုရင်ကြောင့်တင်းငွေတွေနဲ့မှာပဲပြောပါတယ
်။ပြည်ထောင်ဝန်ကြီးချုပ်ဘော်ရစ်ဂျွန်ဆန်ဟာသူ့အစိုးရအဖွဲ့ဝင်ဝန်ကြီးတချို့နဲ့အတူတင်းငွေတွေနေတုန်းကအမေရိကန်ပြည်ထောင်စုကိုထွက်ခွာသွားပြီးလာမယ့်ဆောင်ဦးစကော့တလန်မှာကျင်းပဖို့ရှိတဲ့ COP26 ရာသီဥတုဆိုင်ရာညီလာခံမတိုင်ခင်ကမ္ဘာရာသီဥတုပြောင်းလဲရေးနဲ့ပတ်သက်လို့အရေးပေါ်ဆောင်ရွက်ကြဖို့ကမ္ဘာခေါင်းဆောင်တွေကိုလက်ရှိနယူးယောက်မှာကျင်းပနေတဲ့ကုလသမဂ္ဂအထွေထွေညီလာခံမှာတိုက်တွန်းဖို့ရှိနေပါတယ်။ဒါ့အပြင်ဝန်ကြီးချုပ်ဂျွန်ဆန်နဲ့ကုလအတွင်းမှုချုပ်အန်တိုနီယိုဂူတာရက်စ်တို့ပူးတက်ပြီးရာသီဥတုပြောင်းလဲရေးဆိုင်ရာစည်းဝေးဝဲတရက်ကိုတင်းလာနေမှာကျင်းပဖို့ရှိပါတယ်။ဖုံမျိုးစာနိုင်ငံတွေမှာရာသီဥတုပြောင်းလဲမှုရဲ့ဒဏ်ခံစားနေရတာကိုဘယ်လိုကူညီကြမလဲဆိုတဲ့အကြောင်းကိုသူတို့နှစ်ဦးဆွေးနွေးဖို့ရှိနေတာပါ COP26 ရာသီဥတုဆိုင်ရာညီလာခံကိုဗီတင်ကအင်ရှင်အဖြစ်ဂလပ်စကိုမြို့မှာအောက်တိုဘာ31ကနေနိုဝင်ဘာ12ရက်နေ့ထိကျင်းပသွားဖို့ရှိပါတယ်ဖန်လုံအိမ်တန်းွေဆွတ်ချရေးကိစ္စမှာအစိုးရရဲ့စက်မှုလုပ်ငန်းရှင်တွေနဲ့ရင်းနှီးမြှုပ်နှံသူတွေမလိုက်နာမနေရအချက်တွေပါဝင်တဲ့ကြီးညာချက်တရထွက်ပေါ်လာစေဖို့ဂလပ်စကိုညီလာခံကရည်မှန်းထားပြီးကမ္ဘာအပူချိန်ကို 1.5 ဒီဂရီဆယ်စီယပ်လျှော့ချသွားဖို့ကိုလည်းရည်မှန်းထားတာဖြစ်ပါတယ
်။ကမ္ဘာတလွန်ဆန်းလေခါဖူလုံစီရေးအတွက်စီးပွားရေးလူမှုရေးနဲ့တဘာဝဝန်းကျင်ဆိုင်ရာရေရှည်တည်ထောင်ဖွံ့ဖြိုးရေးမူပေါင်း3ရက်အတွင်းကနေလှုပ်ဆောင်မှုသဘောတူခဲ့တယ်လို့ EU ဥရောပသမ္မတနဲ့နိုင်ငံ16နိုင်ငံပါဝင်တဲ့ G20 စီးပွားရေးပူးပေါင်းဆောင်ရွက်မှုအဖွဲ့ကြီးရဲ့စိုက်ပျိုးရေးဝန်ကြီးတွေထိပ်သီးအစည်းအဝေးပြီးထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်။အီတလီနိုင်ငံဖလော်ရန့်စ်မြို့မှာကျင်းပတဲ့နှစ်ရက်ကြာထိပ်သီးအစည်းအဝေးဟာစနေနေ့မှာပြီးပါတယ်။ပြီးခဲ့တဲ့ဆယ်စုနှစ်တွေအတွင်းကမ္ဘာစိုက်ပျိုးရေးနဲ့ဆန်းသရိတ်ခါဆိုင်ရာစိုးရိမ်မှုတွေရှိနေပေမဲ့စားတောက်ကုန်ထုတ်လုပ်တာနဲ့ရိတ်ခါဖြန့်နှင်းမှုလက်လန်းပြမှုဆိုင်ရာမှာတိတိတသာတိုးတက်လာတာတွေ့ရတယ်လို့အဖွဲ့ကြီးညာချက်မှာဖော်ပြထားပါတယ်။ဒါပေမဲ့ကမ္ဘာကုလသမဂ္ဂကကမ္ဘာတစ်လွှာရေရှည်ဖွံ့ဖြိုးမှုရှိလာစေဖို့ပန်းတိုင်ဖြစ်နေ ကိုတတ်မှတ်တဲ့စီမံကိန်းစတင်ခဲ့ခြင်းကစပြီး6နှစ်အတွင်းမှာပဲကမ္ဘာလူရဲ့၄ပုံ၃ပုံလောက်ဟာစားနပ်ရိက္ခာမလုံလောက်မှုဒဏ်ကိုခံရတာဖြစ်ပြီးဒီကြားရဲ့ COVID-19 ကာယောဂါဒဏ်ကြောင့်အခြေအနေကပိုဆိုးလာခဲ့တာလည်းဖြစ်ပါတယ
်ရုရှားနိုင်ငံမှာ၃ရက်ကြာကျင်းပနေတဲ့ရွေးကောက်ပွဲဟာပုံမှန်မဟုတ်တာတွေမဲမတမာမှုတွေရှိနေတယ်ဆိုတော့ဆွဆွဲချက်ထွက်ပေါ်နေပေမဲ့လည်းကနဦးမဲရလက်တွေအရရုရှားအစိုးရကထောက်ခံပံ့ပိုးမှုပေးထားတဲ့အာနာယ United Russia Party ကအောက်လွှတ်တော်မှာအနိုင်ရဖို့ညားနေပါတယ်။တနင်္ဂနွေနေ့မဲယုံပိတ်ပြီးချိန်မှာမဲအားလုံးရဲ့ဆယ်ရာခိုင်နှုန်းသာရေတွက်ရသေးပေမဲ့သမ္မတဘူတင်အပြေအဝထောက်ခံမှုပေးထားတဲ့ United Russia Party က 38.6% ခန့်နှုန်းရရှိလာပြီးသူနောက်မှာ Russia Communist Party က 25.2% ခန့်နှုန်း Nationalist Liberal Democratic Party က 9.6% ခန့်နှုန်းအသီးသီးရရှိထားတယ်လို့ရွေးကောက်ပွဲကော်မရှင်ကပြောပါတယ်အစွန်းရောက်သူလို့သမ္မတပူတင်အစိုးရကဝေဖန်လို့ရှိတဲ့ထောင်ချခံနိုင်ရသူတက်ခံကောင်းဆောင် Alexei Navalny နဲ့ဆက်ဆက်နေတဲ့အဖွဲ့အစည်းချင်းကိုအာဏာပိုင်တွေကထုတ်ပြန်ခဲ့ပြီးနောက်ပိုင်းဒီရွေးကောက်ပွဲမှာတက်ခံကိုယ်စားလှယ်လောင်းတွေဝင်ရောက်ရှင်ပြိုင်မှုမရှိသလောက်ဖြစ်ခဲ့ပါတယ်ဒူမာလို့ခေါ်တဲ့ရုရှားလွှတ်တော်မှာကိုယ်စားလှယ်450ရှိတဲ့အနေနဲ့လက်ရှိအခြေအနေအထိ United Russia Party က334နေရာအများစုရထားခဲ့တာပါဒီအခြေအနေကိုဆက်လက်ထိန်းသားနိုင်ရင်ဥပဒေပြည်ရေးမှာရောဖွဲ့စည်းပုံပြင်ဆင်ရေးမှာအသာစီးရမှာဖြစ်ပါတယ်။ဒါပေမဲ့လူတုစစ်တမ်းတွေအရ Russia United Party ဟာလူကြိုက်အလွန်နည်းနေတာတွေ့ရပါတယ
်။ VOA American တံမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိပိုင်းဒိုမီတာ24 kHz 12.13 9ไฮโดรมีเตอร์40กิโลเฮิรตซ์คลื่น133ไฮโดรมีเตอร์57กิโลเฮิรตซ์5805เนี่ยไฮไลมีเตอร์190กิโลเฮิรตซ์1505รอบก็เลยทุ่นเล่นไปได้ใช
่ฮิวอเมริกันตางมันแข่งตะเถินတွေကိုဆက်လက်ကျင်းညာနေပါတယ်อัฟกานิสถานနိုင်ငံကာဘူးပြည်အစိုးရလက်အောက်မှာရှိတဲ့လုပ်ငန်းခွင်တွေကအမျိုးသမီးအလုပ်သမားတွေအိမ်မှာပဲနေကြဖို့သူတို့အလုပ်တွေကိုအမျိုးသားတွေနဲ့မဖြစ်နိုင်တော့မှပဲအမျိုးသမီးတွေအလုပ်လုပ်ခွင့်ရှိကြောင်းကာဘူးယာယီမျိုးတော်ဝင်ကတနင်္ဂနွေနေ့မှာပြောကြားလိုက်ပါတယ်။တာလီဘန်အုပ်ချုပ်မှုအသစ်အောင်မှာအမျိုးသမီးတွေအတွက်ထုတ်ပြန်လိုက်တဲ့ကန့်သက်ချက်တွေကိုချပြခြင်းမှာခုလိုပြောလိုက်တာပါ။အခုလိုကာဘူးမျိုးရင်းကအမျိုးသမီးတွေအလုပ်မဆင်းရသတ်မှတ်ချက်ဟာအရင်တုန်းကတာလီဘန်တွေအုပ်ချုပ်ရေးမျိုးပြန်သွားရမယ့်လက္ခဏာတည်းဖြစ်တယ်လို့ AP သတင်းမှာဖော်ပြပါတယ်။1992တွင်တာလီဘန်အုပ်ချုပ်ခဲ့ခြင်းကအမျိုးသမီးနဲ့မိန်းကလေးငယ်တွေကိုကျောင်းတွေလုပ်ငန်းခွင်တွေနဲ့လူမှုနဲ့ဆက်ဆံတဲ့လူမှုလှုပ်ရှားမှုတွေကနေတားမြစ်ထားတာပါ။တာလီဘန်တွေကအမျိုးသမီးနဲ့မိန်းကလေးငယ်တွေရဲ့ရပိုင်ခွင့်ကိုထိန်းချုပ်တဲ့အမိန့်အများပြားကိုမကြခင်ရက်တွေတွင်ထုတ်ပြန်ခဲ့ပါတယ်။အလင်းရန်နဲ့အထက်တန်းတက်နေတဲ့မိန်းကလေးတွေအခုချိန်မှာကျောင်းကိုပြန်သွားခွင့်မရှိဘူးလို့အမိန့်ထုတ်ခဲ့တာဖြစ်ပြီးတက္ကသိုလ်တက်နေတဲ့အမျိုးသမီးတွေအနေနဲ့ကျောင်းမှာခွဲထားတဲ့စာသင်ခန်းတွေမှာသာသင်ကြားခွင့်ရှိတယ်လို့အမျိုးသမီးတွေဝတ်ဆင်ရမယ့်ပုံစံကိုပါသတ်မှတ်ပေးခဲ့တာပါ။တောက်ကြန်နေကလည်းအမျိုးသမီးရေးရာဝန်ကြီးဌာနကိုတာလီဘန်တွေကပိတ်ပစ်ခဲ့ပါတယ်။တနင်္ဂနွေနေ့မှာတော့အဲ့ဒီဝန်ကြီးဌာနဟောင်းရှိမှာအမျိုးသမီးတရားစင်ကျော်လောက်ကအမျိုးသမီးတွေလူမှုဘဝတွေပြန်ဝင်ခွင့်ပေးဖို့ဆိုင်မှုတွေကန်ဆောင်ပြီး10မိနစ်လောက်ဆန္ဒပြခဲ့ကြတာဖြစ်ပါတယ်
။ထိုင်းဝန်ကြီးချုပ်ဘရယုတ်ချန်အိုချာရာထူးကနှုတ်ထွက်ပေးဖို့ထိုင်းစစ်တပ်အာဏာသိမ်းခဲ့တဲ့15နှစ်ပြည့်နေ့မှာရာပေါင်းများစွာသောဆန္ဒပြသူတွေဘန်ကောက်မြို့လမ်းမတွေပေါ်ချီတက်တောင်းဆိုဆန္ဒပြခဲ့ကြပါတယ်။ထိုင်းဝန်ကြီးချုပ်အဖြစ်တာဝန်ထမ်းဆောင်ခဲ့ဘူးတဲ့ Thaksin Shinawatra ကို2006စက်တင်ဘာ19ရက်နေ့မှာထိုင်းစစ်တပ်ကဖြုတ်ချအာဏာသိမ်းခဲ့တာ15နှစ်ရှိလာပြီဖြစ်ပါတယ်။ဝန်ကြီးချုပ်ဟောင်း Thaksin ကတော့ပြည်ပမှာနေထိုင်ဆဲဖြစ်ပေမဲ့ထိုင်းနိုင်ငံရေးအပေါ်မှာဩဇာရှိနေစေပါ။2006ခုနှစ်အာဏာသိမ်းစစ်ကောင်းဆောင်ကဗိုလ်ချုပ်ကြီးစွန်ထိပ်ဖြစ်ပြီး2014မှာနောက်တစ်ကြိမ်အာဏာသိမ်းတဲ့စစ်ကောင်းဆောင်ကဗိုလ်ချုပ်ကြီးပရာယွတ်ဖြစ်ပါတယ်။ဆန္ဒပြသူတွေကဒီတက်ဆင်ရဲ့နိုင်ငံရေးလုပ်ပေါ်ကံပဲနတ်တဝတ်ကတော့15နှစ်ရှိလာခဲ့ပြီကျွန်တော်တို့အခုချိန်ထိစန့်ကျင်တော်လှန်နေရတော့မှာပဲလို့ပြောသွားပါတယ်ဆန္ဒပြသူတွေဟာကတ်တူပြားတွေနဲ့လှုပ်ထားတဲ့တင်ကားအယုတွေကိုကန်ဆောင်ရင်းကားတွေကလည်းဟွန်းတီးပြီးတော့ဆန္ဒပြပါတယ်စစ်တပ်ကဘယ်နှကြိမ်အာဏာသိမ်းသိမ်းစစ်တပ်ရဲ့တင်ကားတွေကဘလောက်ပဲကြောက်စရာကောင်းကောင်းကြီးသူတွေရဲ့တော်လှန်ရေးစစ်တပ်ကိုတော့တားဆီးနိုင်မှာမဟုတ်ဘူးလို့ကြွေးကြော်ခဲ့ကြပါတယ်
ဖိလစ်ပိုင်နိုင်ငံကကမ္ဘာကျော်လက်ဝဲသမားဖြစ်တဲ့အထက်လွှတ်တော်မှမန်နီပက်ကီယိုဟာသူလာမဲ့2022ဖိလစ်ပိုင်သမ္မတရွေးကောက်ပွဲမှာသမ္မတလောင်းဖြစ်နဲ့ပါဝင်ရှင်ပြိုင်မယ်လို့တနင်္ဂနွေနေ့မှာပြောကြားလိုက်ပါတယ်။က ကျွန်တော်ဟာတိုက်ခိုက်ရေးဓမ္မတယောက်ပါ။ကျိုးဝိုင်းထဲမှာရောကျိုးဝိုင်းပြင်ပမှာပါ။အမြဲတိုက်ခိုက်မဲ့သူတယောက်ပါလို့ပြောသွားတာပါ။ဒါပြင်သူ့ကိုဖိလစ်ပိုင်နိုင်ငံရဲ့သမ္မတလောင်းဖြစ်တဲ့ PDP 11 Party ကိုစားပြုပါဝင်ရှင်ပြိုင်ဖို့အမည်စင်းတင်သွင်းတာကိုလက်ခံကြောင်းလဲပါတီညီလာခံမှသူကပြောကြားခဲ့ပါတယ်။အသက်42နှစ်ရှိပြီဖြစ်တဲ့ပါကီယိုဟာ PDP 11 Party ဥက္ကဋ္ဌဖြစ်ပြီးဒီပါတီကိုသူနဲ့အထက်လွှတ်တော်မှအကွီလီနိုကိုကိုဒီမန်တဲတို့ကဥဆောင်နေတာဖြစ်ပါတယ်။သူကဖိလစ်ပိုင်ပြည်သားတယောက်နေနဲ့မှန်ကန်တဲ့အစိုးရအပြောင်းလဲတဲ့လိုချင်နေတာဖြစ်ပြီးသူ့လိုအစိုးရအပြောင်းလဲလိုချင်သူတွေအနေနဲ့သူ့ကိုရဲဝံ့ဝံ့ထောက်ခံကြဖို့လဲပန်ကြားခဲ့ပါတယ်။ဒီပါတီကနောက်တစ်ဖက်ကတော့လက်ရှိသမ္မတရိုဒရီဂိုဒူတာရီကိုဒုသမ္မတအဖြစ်သမ္မတဒူတာရီရဲ့လက်ထောက်ဟောင်းဖြစ်တဲ့အထက်လွှတ်တော်မှဘောင်ဂိုကိုသမ္မတအဖြစ်နဲ့ပါဝင်ရှင်ပြိုင်မှုအမည်စင်းတင်သွင်းခဲ့တာဖြစ်ပါတယ်။
ဒီနေ့အစောပိုင်းတုန်းကကိုဗစ်ကာကွယ်ဆေးတင်ပို့ရောင်းချမှုရန်နာခဲ့ရတဲ့အိန္ဒိယနိုင်ငံဟာအခုဆိုရင်ကာကွယ်ဆေးထုတ်လုပ်မှုနှုန်းကိုခတ်သွက်သွက်နဲ့လုပ်ငန်းတိုးချဲ့လုပ်နေပြီးမကြာခင်မှာကမ္ဘာနိုင်ငံတွေကိုကိုဗစ်ကာကွယ်ဆေးပြန်လည်တင်ပို့နိုင်လိမ့်မယ်လို့မျှော်လင့်ရပါတယ်။တစ်ဖက်မှာလည်းလာမယ့်လတွေအတွင်းနိုင်ငံတွင်းကအသက်အရွယ်ရောက်ပြီးသားသူတွေကိုကာကွယ်ဆေးထုတ်ဖို့ပြင်ဆင်နေပါတယ်။လာမယ့်ဒီဇင်ဘာလကုန်ပိုင်းအထိအိန္ဒိယနိုင်ငံတွင်ကိုဗစ်ကာကွယ်ဆေး 1.85 ဘီလီယံထိုးနှံပြီးစီးရေးရည်မှန်းထားပြီးအဲ့ဒီနောက်ပိုင်းမှာနိုင်ငံသားကိုကိုဗစ်ကာကွယ်ဆေးတွေတင်ပို့သွားဖို့အစိုးရကခွင့်ပြုမှာဖြစ်ကြောင်းအိန္ဒိယကာကွယ်ဆေးထိုးနှံရေးအစီအစဉ်ရဲ့ဤပညာအကြံပေးအကြီးအကဲ NK Arora က VOA ကိုပြောပါတယ်။ရှင်းနှစ်ထဲမှာကာကွယ်ဆေးတွေဘီလီယံနဲ့ချီပြီးထုတ်ဖို့လည်းရှိနေတယ်လို့သူကဆိုပါတယ်။နိုင်ငံပေါင်း100နီးပါးကိုကာကွယ်ဆေး66တန်းဖြန့်ဝေတင်ပို့ခဲ့တဲ့အိန္ဒိယဟာကိုဗစ်ဒုတိယလှိုင်းကြုံပြီးတဲ့နောက်ကာကွယ်ဆေးတင်ပို့မှုကိုရပ်ဆိုင်းခဲ့ပါတယ
်ထိတ်တန့်ရောက်တဲ့နေ့ကိုဒေါက်ခင်မျိုးသက်နဲ့ကုညာဝင်းအောင်တို့ပြောပြပေးခဲ့တာပါရှင်သောရရှင်များရှင်အာဖဂန်နစ္စတန်မှာတာလီဘန်တွေကအမျိုးသမီးတွေဝတ်စားဆင်ယမှုဆိုင်ရာသတ်မှတ်ချက်ထုတ်ပြန်လိုက်တာကိုကန့်ကွက်တဲ့အနေနဲ့အမျိုးသမီးအာဖဂန်ရိုးရာဝတ်စုံဝဲဓာတ်ပုံတွေကိုလူမှုကွန်ရက်မီဒီယာတွေပေါ်တင်တဲ့လှုပ်ဆော်မှုတစ်ခုကိုစတင်လိုက်ကြပါတယ်။ဒီအကြောင်းဖာခွန်တာပိုင်မာနီရဲ့သတင်းပေးပို့ချက်ကိုမတ်ခွန်ညိုပြောပြပေးပါမယ်ရှင်။
တာလီဘန်ထောက်ခံတဲ့ကြောင်သူတစုကမြန်မာနဲ့လက်တွေကိုဖုံးကာခြိဆုံးကောင်းချဖုံးကာထားတဲ့ဝိရုံနယ်တွေဝစ်စင်ပြီးကာဘွန်မြို့မှာထောက်ခံဆန္ဒပြခဲ့ကြပြီးတဲ့နောက်အခုလိုအွန်လိုင်းကနေအာဖဂန်အမျိုးသမီးရိုးရာဝတ်စုံလှုပ်ရှားမှုဖြစ်လာတာပါတာလီဘန်ထောက်ခံတဲ့ဆန္ဒပြပွဲဟာအာဖဂန်ယဉ်ကျေးမှုကိုကိုးစားမပြုဘူးလို့အာဖဂန်အမျိုးသမီးရေးလှုပ်ရှားသူတွေကပြောကြပါတယ်ပြင်သစ်ခြေဆိုင်အမျိုးသမီးတရင်တော့ဆိုဖီးယာစီဒီကီကအခုလိုပြောတာပါအ
ာဖဂန်ရင်ကျေးမှုမှာအမျိုးသမီးတွေရဲ့မျက်နှာကိုဖုံးကာထားတာမပါပါဘူးတခြားအမျိုးသမီးတွေနီးတူအာဖဂန်ရင်ကျေးမှုနဲ့အမျိုးသမီးရိုးရာဝတ်စုံတွေကိုတကယ်ကိုစားပြုတဲ့ဝတ်စားစီရင်မှုနဲ့ဓာတ်ပုံတွေကျမလည်းအွန်လိုင်းမှာတင်ပါတယ
်ကဘူးအခြေဆိုင်အမျိုးသမီးခွင့်ရေးလှုပ်ရှားသူဝက်စမာကိုဟက်စတာနီကလည်းတာလီဘန်ရဲ့အုပ်ချုပ်မှုအောက်မှာကိုနှစ်သက်ရာလွတ်လပ်စွာဝတ်စားစင်ရင်ခွင့်ရှိတယ်နဲ့လို့ပြောပါတယ်။
That's the pushes by her khonom
။ကျမကိုယ်ပိုင်အယူဆအရအမျိုးသမီးတွေကိုအထူးသဖြင့်လူတိုင်းမူဆင်ဖြစ်ကြတဲ့အာဖဂန်နစ္စတန်မှာဝတ်စားစင်ရင်မှုနဲ့ပတ်သက်လို့ဖိအားပေးပြီးဘာမှမတတ်မတ်သင့်ပါဘူး။လူတိုင်းကလည်းအစ္စလာမ်ဘာသာရေးအရယဉ်ကျေးမှုနဲ့လူမှုရေးစံတန်ဖိုးတွေအရဘယ်လိုဝတ်ဆင်ရမလဲဆိုတာသိကြပြီးသားပါ။
ဒါပေမဲ့လည်းပြည်ပရောက်အာဖဂန်တယောက်ဖြစ်တဲ့အမေရိကန်အခြေစိုက်အမျိုးသမီးအခွင့်အရေးလှုပ်ရှားသူစာဗီတာအန်နွာရီကတော့အာဖဂန်အမျိုးသမီးတွေအတွက်တိထပ်ပေါ်ပြီးအရေးကြီးတဲ့ကိစ္စတွေပေါ်အာရုံစိုက်တင်ကြောင်းပြောပါတယ
်ဟာရကတိမဒနီကေအမ်ဘိုဇာဆာဖာ
လူမှုကွန်ရက်တွေမှာအမျိုးသမီးတွေဘယ်လိုဝတ်စားဆင်ရင်တင်လဲဆိုတဲ့လှုပ်ရှားမှုကအပြုသဘောဆောင်ပါတယ်ဒါပေမဲ့အခုလိုအရေးကြီးနေတဲ့အချိန်မျိုးမှာအမျိုးသမီးတွေလှုပ်လှုပ်ခွင့်ပညာတင်ခွင့်နိုင်ငံရေးနဲ့ပါဝင်ခွင့်နဲ့နှစ်ပေါင်း20ကျော်အမျိုးသမီးတွေရခဲ့တဲ့အကျိုးအမြတ်တွေကိုကာကွယ်ဖို့ဒီလိုမျိုးအရေးကြီးတဲ့ကိစ္စရပ်တွေကိုအဓိကဦးစားပေးပြီးလုပ်တင်ပါတယ်
အာဖဂန်ကရောကမ္ဘာတစ်လွှားကအမျိုးသမီးတွေကပါအာဖဂန်မျိုးသမီးတွေပေါ်တာလီဘန်တွေရဲ့တင်းကျပ်တဲ့ကန့်သတ်တားမြစ်ချက်တွေကိုကန့်ကွက်နေခဲ့ကြတာပါအာဖဂန်အစိုးရယိုယွင်းပြပြခဲ့တာနဲ့အမေရိကန်စစ်တပ်တွေအာဖဂန်တွေကထွက်ခွာသွားခဲ့ကြပြီးတဲ့နောက်ပြီးခဲ့တဲ့လတဲ့အာဖဂန်နစ္စတန်ကိုတာလီဘန်တွေကသိမ်းယူခဲ့တာပါတချိန်တည်းမှာပဲစက်တင်ဘာလ19ရက်နေ့မှာအာဖဂန်နစ္စတန်ရဲ့မြို့တော်ကဘူးမြို့မှာအာဖဂန်အမျိုးသမီးရေးရာဝန်ကြီးဌာနစိုင်းဘုတ်ကိုတာလီဘန်ကျင့်ဝတ်တိုက်ခဆိုင်ရာရဲတပ်ဖွဲ့ဆိုတဲ့စိုင်းဘုတ်နဲ့အစားထိုးလိုက်ပြီးအရင်တော့ကအမျိုးသမီးဝန်ထမ်းတွေကိုလည်းအဆောက်အဦတွေဝင်ခွင့်မပေးခဲ့ပါဘူး ဝင်ကြီးဌာနကိုဖျက်သိမ်းကြလိမ့်မယ်လို့အမျိုးသမီးဝန်ထမ်းတဦးကဝင်ခွင့်မရတဲ့သူတို့ရဲ့ရုံးရှိမှာပဲရိုက်တာသတင်းတောက်ကိုခုလိုပြောပါတယ်
အမျိုးသမီးတွေအတွက်ဒီမှာဘာမှဖြစ်လာမှာမဟုတ်တော့ဘူးဒီတော့လှုပ်ရှားလှုပ်ကတစ်ခုပဲရှိတယ်အမျိုးသမီးရေးရာဝန်ကြီးဌာနကကျမတို့ဝန်ထမ်းတွေအကုန်လုံးကိုဒီမှာစုဓာတ်ဆီလောင်းပြီးတော့ဒါမိလောင်တိုက်သွင်းလိုက်ပါတော့ကျမတို့ကမိသားစုစားဝတ်နေရတဲ့အလုတ်လုံနေကြတာပါဒီမှာရှိနေတဲ့အမျိုးသမီးတွေအကုန်လုံးဟာအိမ်မှာအ धिक ငွေရှားနေရတဲ့သူကြီးပါပဲမဟုတ်ဆုံးမတွေယောက်ျားတွေကငွေရဆေးဆွဲနေကြတဲ့သူတွေပါကျမတို့ပညာတွေသင်ခဲ့ကြပြီးမှကိုကိုကိုအိမ်ထဲမှာအချင်းကြသလိုတော့မနေနိုင်ပါဘူး
သူတို့ဟာရုံးတက်ဖို့ဇက်တိုက်လာနေကြတာသတင်းသုံးပတ်ရှိလာခဲ့ပြီးအထက်ကိုဝင်ခွင့်မရခဲ့ဘူးလို့လည်းအဲ့ဒီအမျိုးသမီးကသတင်းတောက်တွေကိုပြောပါတယ်တာလီဘန်ခေါင်းဆောင်တယောက်ကတော့ဒီသတင်းပတ်အစောပိုင်းနဲ့မှပဲအမျိုးသမီးတွေကိုအစိုးရဝန်ကြီးဌာနတွေမှာအမျိုးသားတွေနဲ့အတူအလုပ်လုပ်ခွင့်ပေးမှာမဟုတ်ဘူးလို့ပြောထားခဲ့ပါတယ်ရှင
်မှတ်ခွန်ညပါရှင်သတင်းတစ်ပတ်အတွင်းသတင်းစုစည်းချက်တွေကိုနားဆင်ကြရအောင်ပါ။ကုလသမဂ္ဂအထွေထွေညီလာခံမှာမြန်မာကိုယ်စားလှယ်ကိုရွေးချယ်မှုအခြေအနေ9000တန်နဲ့10000တန်ငွေဆက်ကူတွေကိုစစ်ကောင်စီကဖျက်သိမ်းလိုက်ပြီးဆိုတဲ့သတင်းတွေထွက်ပေါ်လာတဲ့အကြောင်းဒေါက်ဆန်းစုကြည်နဲ့ NLD ခေါင်းဆောင်တို့ရဲ့တရားရင်ဆိုင်ရမှုဒီလိုတစ်ပတ်အတွင်းသတင်းစုစည်းမှုကိုနန်းလောင်နဲ့ကိုဝင်းခမောင်တို့တင်ပြထားပါတယ်ရှင်။
မြန်မာနိုင်ငံအပါအဝင်နိုင်ငံတချို့ရဲ့ကုလသမဂ္ဂကိုယ်စားလှယ်အဖြစ်အသိမှပြုရေးအပြိုင်တင်သွင်းချက်တွေကိုဆုံးဖြတ်ပေးရမယ်။ကုလသမဂ္ဂစီစစ်လက်ခံရေးကော်မတီ Credential Committee အဖွဲ့ဝင်နိုင်ငံတွေကိုကုလသမဂ္ဂအထွေထွေညီလာခံမှအတည်ပြုရွေးချယ်လိုက်ပါပြီ။စက်တင်ဘာ14ရက်နေ့ကစတင်လိုက်တဲ့86ချိန်မြောက်ကုလသမဂ္ဂအထွေထွေညီလာခံကနေဒီတစ်ချိန်ဖွဲ့စည်းလိုက်တဲ့ကော်မတီမှာဘာဟာမား၊ဘူတန်၊ချီလီ၊တရုတ်၊နမ်ဘီယာ၊ရုရှား၊ဆီးရီးယား၊လီယွန်၊ဆွီဒင်နဲ့အမေရိကန်နိုင်ငံတို့ပါဝင်တဲ့အကြောင်းညီလာခံဥက္ကဋ္ဌအဗ္ဒူလာရှာဟစ်ကအင်္ဂါနေ့မှာကြေညာခဲ့ပါတယ်။အထွေထွေညီလာခံဖွံ့ဖွဲ့အခမ်းအနားတွေကိုကုလသမဂ္ဂဆိုင်ရာလက်ရှိမြန်မာတပ်အမတ်ကြီးဦးကျော်မုံထွန်းတက်ရောက်တဲ့အကြောင်းကုလသမဂ္ဂဆိုင်ရာမြန်မာအမေရိကန်ကိုယ်စားလှယ်အဖွဲ့ယုံ Facebook မှာပုံတွင်နဲ့တကွာဖော်ပြထားပါတယ်။ညီလာခံကာလအတွင်းသက်ဆိုင်ရာနိုင်ငံတည်တည်လိုက်မိန့်ခွန်းပြောမယ်စီးရင်မှာမြန်မာနိုင်ငံကစက်တင်ဘာ29ရက်နေ့စီစဉ်ထဲမှာပါဝင်မယ်မဲ့တန်အမကြီးဦးကျော်မိုးထွန်းမိန့်ခွန်းပြောခွင့်ရမယ်ဆိုတာကတော့ရှင်းရှင်းလင်းလင်းမရှိသေးပါဘူး။ကမ္ဘာအရေးရက်ကမူဝါဒအရေးရာတွေနဲ့နိုင်ငံရဲ့အခြေအနေတွေကိုသုံးသပ်ဖော်ပြနေတဲ့ Foreign Policy Magazine ရဲ့စက်တင်ဘာ23ရက်နေ့ကအွန်လိုင်းသတင်းဆောင်ပါမှာတော့အမေရိကန်နဲ့တရုတ်တို့နောက်ကွယ်မှာညှိနှိုင်းပြီးမြန်မာနိုင်ငံရဲ့ကုလသမဂ္ဂကိုစားပြုမှုကိစ္စကိုလာမယ့်နိုဝင်ဘာကျမှလာ Credential Committee မှာဆွေးနွေးဖို့သဘောတူခဲ့ကြတဲ့အကြောင်းကုလသမဂ္ဂသတင်းရင်းမြစ်တွေကိုကိုးကားပြီးတော့ရေးထားပါတယ်။ဒါကြောင့်တန်အမတ်ကြီးဦးကျော်မိုးတို့ဟာအဲ့ဒီအချိန်ထိတော့ကုလသမဂ္ဂဆိုင်ရာမြန်မာတန်အမတ်ကြီးအဖြစ်ဆက်ရှိနေမယ့်သဘောလည်းဖြစ်ပါတယ်။
စကိုင်းတိုင်းမကွေးတိုင်းနဲ့မန္တလေးတိုင်းတွေကမြို့နယ်ချို့မှာစက်တင်ဘာ14ရက်နေ့ကလေးကအင်တာနက်ဖြတ်တောက်ခံထားရတဲ့အတွက်ပြည်သူတွေအခက်အခဲကြုံနေရပါတယ်။ Internet line တွေဖြတ်တောက်ခံထားပြီးသတင်းအချက်အလက်တွေမရနိုင်ပဲသတင်းမှောင်ကျနေချိန်မှာစစ်ကောင်စီကထိုးစစ်ဆင်လာမှာကိုလည်းဒေသခံတွေကစိုးရိမ်နေကြတာပါ။တချို့ဒေသတွေမှာဖုန်း Internet ဖြတ်တောက်ခံရတာဖြစ်ပြီးတချို့နေရာတွေကတော့ Wi-Fi Internet ပါဖြတ်တောက်ခံထားရတယ်လို့ဒေသခံတွေကပြောပါတယ်။စာနာတည်ယူပြီးနောက်ပိုင်းဒါဒုတိယအကြိမ်အင်တာနက်ဖြတ်တောက်ခံရတာလို့ဒေတာကန်တွေက VOE ကိုပြောကြပါတယ်ဒီတော့တွေ့မှာပဲအင်တာနက်လိုင်းဖြတ်တောက်ခံရတဲ့မြို့နယ်တွေမှာပြီးခဲ့တဲ့ရက်ပိုင်းက Mytel Tower တိုင်းတွေကိုမိုင်းခွဲတိုက်ခိုက်ခံခဲ့ရတာပါဒါကြောင့်စစ်ကောင်စီကလက်တုံပြန်တဲ့အနေနဲ့အခုလိုအင်တာနက်လိုင်းတွေဖြတ်တောက်တာလို့လည်းဒေတာကန်တွေကယူဆနေကြပါတယ်ကချင်ပြည်နယ်ဖားကန့်မြို့ထဲမှာလည်းဩဂုတ်လ20ရက်နေ့ကလေးကအခုချိန်ထိ internet line ဖြတ်တောက်ခံထားရပါတယ်။စစ်ကောင်စီကအခုလိုဘာကြောင့်ဖြတ်တောက်ထားလဲဆိုတာရှင်းရှင်းလင်းလင်းမသိရသေးပါဘူး။မြန်မာနိုင်ငံမှာဖေဖော်ဝါရီ1ရက်နေ့စစ်အာဏာသိမ်းပြီးနောက်ပိုင်းစန့်ကျင်လှုပ်ရှားမှုတွေလက်နက်ကင်ခုခံမှုတွေနေရာနဲ့ပေါ်ပေါက်နေသလိုအခုလိုသတင်းမှောင်ချထားခြင်းအရင်ကထက်အခြေအနေပိုဆိုးလာမှာကိုဒေသခံတွေကစိုးရိမ်နေကြပါတယ်။
သမရဝင်းမြင့်ဒေါက်ဆန်းစုကြည်နဲ့ဒေါက်တာမျိုးအောင်တို့အပေါ်စစ်ကောင်စီကအမှုတတိုးတဲ့တရားစွဲထားတဲ့အများပြည်သူတည်ငြိမ်အေးချမ်းမှုပြပြအောင်လှုံ့ဆော်လှုံ့ဆော်မှုရာဇသက်ကြီးပုံမှန်905ခါခွေဆိုင်ရာဆွဲချက်တွေကိုရှေ့သတင်းပတ်ကြရင်ဆွဲချက်တင်းတင်းမတင်းတင်းဆုံးဖြတ်ဖို့ရှိနေပါတယ်
။ဟုတ်ကဲ့ဟုတ်ကဲ့ဒီနေ့အမှုပြကြလေသူတို့၃ရောက်စလုံးကိုဆွဲထားတဲ့905ခါခွေနဲ့ပတ်သက်လို့ဆွဲချက်တင်းတင်းမတင်းတင်း၆ရက်ကျက်တစ်ခါစာနေရေးပြီးတင်ရပါတယ်။တရားပြည်ရဆွဲချက်တင်းမတင်းဆိုတဲ့အမိန့်ကိုရှေ့ဒီကနေ့မဆက်တည့်ရည်မှာချမ်းလည်းပြောပါတယ
်။ကာယောဂါကြောင့်မလာတာရန်နာထားတဲ့ကြားနာမှုပြန်ဆတဲ့နေ့မှာကျမရေးကြောင်းဆိုပြီးတရားရုံးမှာတက်ရောက်မကြားနာနိုင်ခဲ့တဲ့တောင်ဆန်းစုကြည်ဒုတိယနဲ့ယုံချင်းကိုတော့ပြန်တက်ခဲ့ပါတယ်။ကနူဆွဲဆိုထားတဲ့အမှုတွေကိုရှစ်တပတ်ယုံချင်းမှာဆက်လက်စစ်ဆေးသွားမှာဖြစ်ပေမဲ့ နောက်ထပ်ထပ်တိုးဆွဲထားတဲ့မှုတွေကတော့ဘယ်နှစ်ယုံတင်စစ်ဆေးမလဲဆိုတာမသိရသေးပါဘူး။အမှုကြားနာစစ်ဆေးမှုတွေရထားချိန်နှစ်လအတွင်းဒေါအောင်ဆန်းစုကြည်အနေနဲ့သူ့ရဲ့အကျိုးဆောင်ရှိနေတဲ့တွေ့ခွင့်မရခဲ့ပါဘူး။ဒေါအောင်ဆန်းစုကြည်အနေနဲ့အခုနောက်ဆုံးဗဟန်မြို့နယ်မှာအမှုဖွင့်လာတဲ့အဂတိလိုက်စားမှုအပါအဝင်အမှုပေါင်း12ခုနဲ့ရင်ဆိုင်နေရတာပါ။တချိန်ထဲမှာပဲစစ်တပ ဒီနေ့ကတော့ဒီအစွဲထားပါတယ်တချို့ရှင်းနေတွေကသူတို့အမှုတွေနဲ့တွေ့ခင်မရကြသေးပါဘူးမိသားစုနဲ့တွေ့ခင်မရပဲဖန်စီထဲရင်ခံရတဲ့သူတွေလည်းရှင်းနေပါတယ် February 1 ရက်နေ့ကဆက်အာနာတိုင်မီနဲ့နောက်ပိုင်းအဖမ်းခံရသူတွေထက်မှာနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်သမ္မတနဲ့အစိုးရဝန်ကြီးတွေအပြင်ထင်ရှားတဲ့နိုင်ငံရေးသမားတွေစိုင်းဆရာတွေသတင်းမီဒီယာသမားတွေနဲ့ရုပ်ရှင်သရုပ်ဆောင်တွေပါဝင်ပါတယ်
မနက်ကမှလက်ရှိလေပတ်တုံးဆွဲနေတဲ့ငွေဆက်ကူကြီးတွေဖြတ်သိမ်းလိုက်ပြီးဆိုပြီးပြန်နှံ့နေတဲ့တည်းဟာကောလာဟာလာတာဖြစ်ပြီးဖြတ်သိမ်းမှုမရှိဘူးလို့စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်စော်မင်းထွန်းကပြောပါတယ်။ဒီပုံမှာခြေကောင်းဦးတယ်ပုံမှာ၃၆မှာပုံမှာကိုလည်းငှမှာတရားဝင်ထုတ်ဝေထားသောငွေကြီးကိုတရားမဝင်ငွေကြီးအဖြစ်သတ်မှတ်ခြင်းမပြုလို့ပြဋ္ဌာန်းထားပြီးဖြစ်ပါတယ
ကာကွယ်ရေးဦးစီးချုပ်ရုံးအင်တာနက်ဆိုင်မျက်နှာမှာထုတ်ပြန်ထားသလိုဗဟိုဘဏ်ကလည်းသူတို့ဝက်ဘ်ဆိုက်မှာမဟုတ်တဲ့အကြောင်းညင်ထားပါတယ်။ဒီလိုရဟာတည်ငြိမ်အေးချမ်းမှုနဲ့ဥပဒေစိုးမိုးမှုပြည့်စည်အောင် CRPH NUG PDF
အကြံဖွဲ့နဲ့ဆွေးရောက်အန်အယ်ဒီထောက်ခံသူတွေကလုံးချန်လှုပ်ဆော်တာလို့ကာကွယ်ရေးဦးစီးချုပ်ရုံးကြေညာချက်မှာဆွဆွဲထားပါတယ်။ ကျမကြီးလောက်သားတွေနဲ့ပရာဟိတာကုညီသူတွေကတော့ကိုဗစ်တက်ပြလာတဲ့အတွင်းအမှန်တကယ်သေဆုံးသူအရေအတွက်ကတရားဝင်ထုတ်ပြန်လာတဲ့ပုံများနိုင်တယ်လို့ခန့်မှန်းထားပါတယ်။သက်တော်ချီနီပိုးတွေ့သူစုစုပေါင်း၄သိန်းခွဲဝန်းကျင်နဲ့ဈေးအောင်စင်းသူ၄သိန်းဝန်းကျင်ရှိတယ်လို့သေဆုံးသူပေါင်းကတန်းတောင်း9000လောက်ရှိနေပြီဖြစ်ပါတယ်။နိုင်ငံတော်ကကိုဗစ်ကာကွယ်ဆေးထိုးပေးပြည်သူက၅တန်နေပါရှိပြီလို့လည ဘက်ကပဲပြန်ပြီးတော့ဖွင့်လှစ်ခဲ့တာပါ။တိုင်းရင်းသားဒေသတွေမှာတိုက်ပွဲတွေဆက်ပြီးတော့ပေါ်ပေါက်နေတဲ့အတွက်နေရာမပြောင်းနိုင်ကြတဲ့သူတွေလည်းရှိသလိုဆက်ပြီးထွက်ပြေးနေကြတဲ့စစ်ရှောင်းပြည်သူတွေကြားပိုကူးဆက်မှုပိုဆိုးလာမှာကိုလည်းစိုးရိမ်မှုတွေရှိနေပါတယ်
။တိုင်းမဂ္ဂဇင်းနှစ်စဉ်ရွေးချယ်တဲ့ကဘာမှာဩဇာလွှမ်းမိုးမှုရှိဆုံးလူပုဂ္ဂိုလ်100ဆင်းထဲမှာတော့မြန်မာမျိုးသမီး3ယောက်အတိအမှတ်ပြုရွေးချယ်ခံခဲ့ရပါတယ်။အနာရှင်ဆက်ကြီးလှူရှာနေတဲ့မြန်မာနိုင်ငံကတိုင်းရင်းသူမျိုးသမီး2ဦးနဲ့အင်္ဂါဂျိုဘောပြန်တန်းနိုင်တဲ့စူးစမ်းရေးရဟတ်ယင်ငယ်ကိုတီထွင်ခဲ့သူမြန်မာနွယ်ဘွားအင်ဂျင်နီယာတို့ဖြစ်ကြပါတယ်။အနာရှင်ဆက်ကြီးမှာပါဝင်လှူရှာနေတဲ့အက်စတာဇေနာနဲ့မတ်ဤတင်စာမောင်တို့ကိုတော့ဥဆောင်သူကဏ္ဍမှာထည့်သွင်းအတိအမှတ်ပြုထားပြီးအင်္ဂါဂျိုဘောပြန်တန်းနိုင်တဲ့စူးစမ်းရေးရဟတ်ယင်ငယ်လေးကိုဥဆောင်တီထွင်ခဲ့တဲ့အတွက်ဒေါက်တာမီမီယောင်ကိုစူးစမ်းတီထွင်နိုင်သူကဏ္ဍမှာဩဇာလွှမ်းမိုးဆုံးသူဖြစ်ထည့်သွင်းခဲ့ပါတယ်။လက်ရှိမှာဂျာကာလာအမျိုးသားညီညွတ်ရေးအစိုးရ NUG ရဲ့အမျိုးသမီးလူငယ်နဲ့ကလေးသူငယ်ရေးရာဒုဝန်ကြီးမတ်ဤတင်စာမောင်ကလည်းဒီလိုအတိအမှတ်ပြုခံရတာဟာမြမအရေးကိုကဘာကအတိအမှတ်ပြုလေးစားတဲ့သဘောဖြစ်တယ်လို့တုံ့ပြန်ထားပါတယ
်။နန်းလောင်နဲ့ကိုဝင်းခတ်မောင်တို့တင်ပြခဲ့တဲ့တပတ်အတွင်းသတင်းစုစည်းမှုပါရှင်။တပတ်အတွင်းထိတ်တန့်ရောက်နိုင်ငံတကာသတင်းစုစည်းမှုကိုလည်းတင်ပြပေးပါမယ်။တာလီဘန်တွေကိုအရေးယူတန်းခတ်နိုင်ခြင်းအမေရိကန်လွှတ်တော်မှပြောဆိုကြပါတယ်။မြောက်နဲ့တောင်ကိုရီးယားတနေ့တည်းမှဒုံးကျည်ပြစ်လွတ်ဆန့်တက်ခဲ့ကြပါတယ်။ဒီလိုသတင်းတစ်ပတ်အတွင်းထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုတော့မိုက်ဤတန့်စင်ကစူးစီးတင်ဆက်ထားပါတယ်ရှင
်။အာဖဂန်နစ္စတန်ကတာလီဘန်အုပ်ချုပ်ရေးအဖွဲ့အနေနဲ့ပိတ်ဆို့တန်းခတ်မှုတွေနဲ့ရင်ဆိုင်ရဖို့ရှိတဲ့အကြောင်းအမေရိကန်ထိတ်တန့်ကွန်ဂရက်စ်လွှတ်တော်အမတ်တချို့ကဒီသတင်းပတ်တွေမှာပြောခဲ့ပါတယ်။တာလီဘန်တွေစီမဟုတ်ဖ ೇನೆ အာဖဂန်ပြည်သူလူထုအတွက်ဓာတ်ရိုက်အကူအညီပေးနိုင်ဖို့အမေရိကန်ဒေါ်လာ64သန်းသုံးဆွဲသွားမယ်အကြောင်းအမေရိကန်နိုင်ငံခြားရေးဝန်ကြီးအန်တိုနီဘလင်ကင်ကပြောပါတယ်။အာဖဂန်အရေးအတွက်စိတ်ပူပန်နေကြတဲ့အချိန်မှာအမေရိကန်အတန်လွှင့်ဌာန USAGM အတွက်လွှတ်လုပ်ပေးနေသူတွေနဲ့အနေရကနေပုံအောင်နေရသူတွေကိုဦးစားပေးကဲတင်သွားမယ်ဆိုပြီးတော့ဘလင်ကင်ကကတိပြုခဲ့ပါတယ်။အမေရိကန်နဲ့မဟာမိတ်တွေကအာဖဂန်နစ္စတန်ကနေလူပေါင်း 132,000 လောက်ကိုကယ်ဆယ်နိုင်ခဲ့ပါတယ်။ဒီထဲကအများစုကတော့တာလီဘန်တွေကာဘူးကိုထိန်းချုပ်တဲ့ဩဂတ်လ15ရက်နေ့နောက်ပိုင်းနဲ့အမေရိကန်တွေကယ်ဆယ်လုပ်ငန်းအဆုံးသတ်တဲ့ဩဂတ်လ31ရက်နေ့အတွင်းမှာကယ်တင်နိုင်ခဲ့ပါ လူအများပြားအသက်ခံရတဲ့ဖိလစ်ပိုင်သမ္မတဒူတာတီရဲ့မူရစီဝါနှိမ်နှင်းမှုအစီအစဉ်နဲ့ပတ်သက်ပြီးတော့လူသားထုပေါ်ကျူးလွန်တဲ့ရာဇဝတ်မှု Crimes Against Humanity အဖြစ်တရားဝင်စုံစမ်းစစ်ဆေးမှုတွေလုပ်ဖို့နိုင်ငံတကာရာဇဝတ်ခုံရုံး ICC တရားသူကြီးတွေကသတင်းမှတ်တမ်းမှာတည်ပြုလက်ခံလိုက်ပါတယ်ဒီပေါ်မှာသမ္မတဒူတာတီအနေနဲ့တုံ့လုံးခြောက်ခြားနေမှာမဟုတ်ဘူးဆိုပြီးတော့ဖိလစ်ပိုင်သမ္မတရုံးပြောခွင့်ရကဆိုပါတယ်ဒီမူရီစေဝါနှိမ်နှင်းမှုအစီအစဉ်ကြောင့်တန်မြတ်ရှိသူ 6,000 ကျော်တပ်ဖြတ်ခံရပြီးတော့ဒီထက်လည်းအရေးအတွက်ပိုများနိုင်လို့ဆိုပြီးတော့လူခွေလှုပ်ရှားမှုအဖွဲ့တွေကပြောပါတယ်ဒီလိုတပ်ဖြတ်ခံရသူတွေထဲမှာရဲတပ်ဖွဲ့ကစီခိုင်းထားတဲ့စိုက်ကဲစီးတဲ့သမားတွေကတပ်ဖြတ်တာတွေလည်းပါဝင်ပါတယ်ဒီလိုတရားဥပဒေမဲ့တပ်ဖြတ်မှုတွေအပေါ်မှာလက်တွေ့ရှုထားမယ်ဆိုတဲ့ဆွဆွေးချက်တွေကိုသမ္မတဒူတာတီကငင်းဆန်ထားပါတယ်သမဒူတာတီဟာအကြမ်းဖက်မှုကိုလှုံ့ဆော်ခဲ့ပြီးတော့ရဲတွေဟာမွေးစေဝါကိစ္စနဲ့တန်မြတ်ရှိတဲ့လက်နက်မဲ့ပြည်သူတွေကိုအများပြားတပ်ဖြတ်ခဲ့တယ်လို့လူခွေရဲ့အဖွဲ့တွေကဆွဆွဲထားတာပါဖိလစ်ပိုင်ရဲတွေကဒီဆွဆွဲချက်တွေကိုညှင်းဆူထားပြီးတော့သမဒူတာတီကလည်းရဲတွေကိုကိုယ့်ကိုယ်ခုခံကာကွယ်ဖို့အတွက်သာပြစ်တက်ဖို့အမိန့်ပေးထားတယ်လို့ဆိုပါတယ်သမဒူတာတီအစိုးရဟာ ICC နိုင်ငံတကာခုံရုံးကနေနှုတ်ထွက်ထားတာဖြစ်ပေမဲ့2016ကနေ2019အထိအဖွဲ့ဝင်ဖြစ်နေတဲ့အတွက်အဲ့ဒီကာလတွေနဲ့ပတ်သက်ပြီးတော့ ICC ကစုံစမ်းစစ်ဆေးမှုတွေကိုပြုလုပ်တော်မှာဖြစ်ပါသည်ကျန်းကိုရီးယားကမစ်ဆိုင်းဒုံးကြီးစမ်းသပ်ပြစ်လွတ်ခဲ့တဲ့ဗုဒ္ဓဦးနေတည့်ရက်ထဲမှာပဲတောင်ကိုရီးယားစစ်တပ်ကလည်းပထမဆုံးရေငုပ်သင်္ဘောကနေပြစ်လွတ်တဲ့ရေအောက်မစ်ဆိုင်းဒုံးပြန်ကိုစမ်းသပ်ပြစ်လွတ်ခဲ့ပါတယ်။ဗုဒ္ဓဦးနေတုံးကမြောက်ကိုရီးယားကတာတိုပြစ်မစ်ဆိုင်းဒုံးကြီး2ဆင့်ကိုပြစ်ခတ်စမ်းသပ်ခဲ့တာဖြစ်ပြီးတော့ဒီဘက်ထဲမှာဒါဒုတိယအကြိမ်စမ်းသပ်ပြစ်လွတ်တာဖြစ်ပါတယ်။ဒီလိုပြစ်လိုက်တဲ့မစ်ဆိုင်းဒုံးကြီးဟာမိုင်900နီးပါးလောက်အဝေးကိုရောက်တယ်ဆိုပြီးတော့မစ်ဆိုင်းဒုံးပြစ်ခတ်မှုကိုစောင့်ကြည့်ခဲ့တဲ့တောင်ကိုရီးယားစစ်ဘက်တာဝန်ရှိသူတွေကပြောပါတယ်။မြောက်ကိုရီးယားရဲ့ဒုံးကြီးဟာဂျပန်ပိုင်နဲ့အတွင်ကိုကြောက်ရောက်ခဲ့ရမှာရှိဘူးဆိုပြီးတော့လေဂျပန်ကာကွယ်ဝင်ကြီးဌာနကပြောပါတယ်ဒီလိုဖြစ်ခဲ့စမ်းသပ်မှုတွေဟာမြောက်ကိုရီးယားလက်နက်စီစဉ်ကြောင်းဒေသတွင်းမတည်ငြိမ်မှုတွေကိုပေါ်လွင်စေတယ်ဆိုပြီးတော့ American Indo-Pacific Data စစ်ဌာနချုပ်ကထုတ်ပြန်ထားပါတယ်ပြီးခဲ့တဲ့နှစ်လအတွင်းကိုဗစ်ကူးစက်မှုတိကျတတရောလာတာကိုပထမဆုံးအကြိမ်တွေ့ရတဲ့အကြောင်းကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကပြောပါတယ်။ပြီးခဲ့တဲ့သတင်းပတ်အတွင်းမှာကိုဗစ်ကူးစက်မှုနှုန်း၄သန်းလောက်ရှိခဲ့ပြီးတော့ဒါကညော့နေလာတာဆိုပြီးတော့ WHO ကပြောတာပါ။အရင်သတင်းပတ်တွေနဲ့ရှင်ရဲ့အခုလက်တလောမှာကမ္ဘာနေရာပေါင်းစုံမှာကိုဗစ်ကူးစက်မှုညော့နေလာတာကိုတွေ့ရတဲ့အကြောင်းဒီသတင်းပတ်အတွင်းကုလသမဂ္ဂကျန်းမာရေးအေဂျင်စီရဲ့အစီရင်ခံစာမှာဖော်ပြထားပါတယ်။ကိုဗစ်ကြောင့်ကမ္ဘာတဝန်းတည်ဆုံးသူကညှော်နေလာပြီးတော့လက်တလုံးမှာလူအယောက်6,200လောက်ရှိရဲဆိုပြီးတော့ AP သတင်းမှာဖော်ပြထားတာပါရှေ့တောင်အာရှနိုင်ငံတွေမှာကိုဗစ်ကြောင့်တည်ဆုံးသူညှော်နေလာတာကိုသိသက်သာတွေ့ရပါတယ်အာဖရိကမှာတော့ကိုဗစ်ကြောင့်တည်ဆုံးသူ900ခန့်လို့တိုးလာတာကိုတွေ့ရပါတယ်အမေရိကန်ပြည်တွင်အိန္ဒိယအီရန်နဲ့တူရကီမှာကိုဗစ်ကူးစက်သူဥယျာဉ်အများဆုံးဖြစ်ပြီးတော့ကမ္ဘာနိုင်ငံပေါင်း180မှာ Delta ဗီဇပြောင်းပို့တွေ့ရတာဖြစ်ပါတယ်ရုရှားသမ္မတဗလာဒီမီယာပူတင်နဲ့နီးစပ်သူတွေတော်တော်များများမှာကိုဗစ်ကူးစက်ခံရလို့နေမကောင်းဖြစ်နေတဲ့အတွက်သူကိုယ်တိုင်လည်းရဲ့အနေငယ်တီးခြားနေထိုင်မဲ့အကြောင်း TASS သတင်းဌာနကဖော်ပြထားပါတယ်။တာဂျီကစ္စတန်နိုင်ငံမှာကျင်းပခဲ့တဲ့ရုရှားဥဆောင်တဲ့လူကြိုးညီလာခံကိုလူကိုယ်တိုင်တက်ရောက်ဖို့စီစဉ်ထားပေမဲ့လည်းအခုဗီဒီယိုကနေတဆင့်ပဲတက်ရောက်ခဲ့တာပါ။နေကောင်းကျမ်းမာပုံရတဲ့အသက်68နှစ်အရွယ်ရုရှားသမ္မတပူတင်ဟာရုရှားနိုင်ငံထုတ် Sputnik V ကာကွယ်ဆေးနှစ်ကြိမ်ထိုးပြီးသားဖြစ်ပါတယ်။Apple ကုမ္ပဏီက iPhone 13အသစ်ကိုဒီသတင်းပတ်ထဲမှာမိတ်ဆက်လိုက်ပါတယ် 5G Internet ဆက်သွယ်မှုမြန်နှုံးမြင့်ချက်ဖြစ်တဲ့ A15 Bionic တက်ဆင်ထားသလို iPhone 13ဖုန်းအသစ်မှာပို့ပြီးတော့ဆူးရှဖြစ်သွားတဲ့ရုပ်ပုံတွေကိုရိုက်နိုင်တဲ့ပိုကောင်းတဲ့ကင်မရာကိုပါတက်ဆင်ထားတယ်လို့ကြော်ညာမှာဖော်ပြထားပါတယ်ဇင်းနှုန်းကတော့အရင်ဖုန်းတွေနဲ့မကွာဘူးလို့ကြေညာထားတာပါiPhone 13အသစ်ရဲ့ဘက်ထရီတက်ခဲတက်တန်းကအရင်ဖုန်းတွေထက်ပိုပြီးတော့ခံပါတယ် iPhone 13အသစ်ထဲမှာ A15 Bionic ကစာရီကိုတော့အလိုလျောက် focus ပန်းပြီးတော့ပိုပြီးမြန်မြန်ကြည်လင်ပြတ်သားအောင်ကင်မရာနဲ့ရှာဖွေနိုင်တဲ့ chip ကိုလည်းထည့်သွင်းထားတယ်ဆိုပြီးတော့နှိမ့်ဆက်ဗီဒီယိုမှာပြသထားပါတယ် iPhone ဖုန်းကိုင်တဲ့သူတွေကတော့သူတို့လက်ရှိသုံးနေတဲ့ဖုန်းတွေကိုအခုအသစ်ထွက်တဲ့ iPhone 13နဲ့လဲဖို့ပိုပြီးတော့စိတ်အားထက်သန်ကြမယ်လို့ဈေးကွက်လေးလာသုံးသပ်သူတွေကခံမှန်းကြပါတယ် iPhone 13အပြင် iPad mini နဲ့ Apple Watch 9အသစ်တို့ကိုလည်းမိတ်ဆက်ပြသခဲ့ပါတယ်ရှင
် VOA American တန်ရဲ့ရုပ်တံထုတ်လွှင့်မှုတွေကို၄ဆင့်24နာရီပတ်လုံးဖမ်းယူကြည့်ရှုနိုင်ပါပြီလူမှုမိတ်ဆွေရုပ်တံ line ကနေ၄ဆင့်24နာရီရုပ်မြင်သံကြားထုတ်လွှင့်မှုအဖြစ် VOA American တန်နဲ့ RFA လွတ်လပ်တဲ့အာရှအတန်မြန်မာဘာသာအစီအစဉ်တွေကိုအမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေအချိန်မြင့်ထုတ်လွှင့်တင်ဆက်ပေးနေတာပါမြန်မာနိုင်ငံရဲ့နောက်ဆုံးရသတင်းတွေအပြင်အာရှဒေသနဲ့ကမ္ဘာတစ်လောကအချိန်နဲ့မျှဖြစ်ထွန်းမှုသတင်းမှန်တွေ အပတ်စဉ်ကဏ္ဍတွေနဲ့နိုင်ငံရေးသက်ဝိုင်းအစီအစဉ်တွဲဆုံမြန်မြန်ငန်းတို့ကိုကြည့်ရှုကြရပါပါလူရုမိတ်ဆွေရုပ်တံလိုင်းကိုဖမ်းယူကြည့်ရှုခြင်းနဲ့ဆိုရင် YouTube Chat 70B Asia Bing Juru Channel 13ဒါမှမဟုတ် Timecom 6 Juru Channel 123တို့ကနေဖမ်းယူကြည့်ရှုနိုင်ပါတယ်ဂျူရုဖမ်းယူမှုအသေးစိတ်အချက်လက်ကိုဗီဒီယိုမြန်မာဝိုင်းအင်တာနက်စာမျက်နှာနဲ့ဗီဒီယိုမြန်မာ Facebook စာမျက်နှာတို့မှာဖော်ပြထားပါတယ်ရှင်မြန်မာနိုင်ငံကပြည်ရေးသက်တွေစီတည်မှန်တွေပို့ပေးနိုင်လို့လူလူမိတ်ဆွေအရောက်လာခဲ့ပါပြီနော
်မင်္ဂလာမနက်ခင်ဗျာတော်ရရှင်များရှင် VOA American အသံရဲ့2021ခုနှစ်စက်တင်ဘာလ20ရက်တနင်္လာနေ့မနက်ပိုင်းစီစဉ်တွေကိုလိုင်းဒိုမီတာ25 kHz 12.33 ညလိုင်းဒိုမီတာ40 kHz 9.33 ညလိုင်းဒိုမီတာ51 kHz 5.85တို့ကနေဆက်လက်ထုတ်လွှင့်ပေးနေပါတယ်အခုဒုတိယပိုင်းမှာတော့ကမ္ဘာသတင်းတွေတဲကမြန်မာဆရာသတင်းတွေကိုကောက်နှုတ်တင်ပြပေးမှာဖြစ်တယ်လို့မြန်မာပြည်ကပေးစာနဲ့သတင်းတွေတဲကသုတအပတ်စဉ်ကဏ္ဍတွေကိုနားဆင်ကြရဖို့ရှိပါတယ်ဒီကဲကမှနိုင်ငံတကာမီဒီယာတွေမှာပြီးခဲ့တဲ့သတင်းပတ်တွေအတွင်းဖော်ပြခဲ့ကြတဲ့မြန်မာအကြောင်းရေးသားချက်တွေတဲကနေကောက်နှုတ်ရရတွေကိုကောက်နှုတ်စူးစီးပြီးမိုက်အင်ချင်းတိုင်းတင်ပြထားပါတယ်ရှင
်မင်္ဂလာပါကမ္ဘာသတင်းနေထဲမှာရေးသားဖော်ပြနေတဲ့မြန်မာနိုင်ငံဆိုင်ရာစောင်းမားတွေကိုမူရင်းအပေါ်မပြတ်ကောက်နှုတ်တင်ပြနေတဲ့အစီအစဉ်ကနေကြိုဆိုပါရစေ။ကျမအင်ဂျင်နိုင်ပါ
။ကုလသမဂ္ဂမှာမြန်မာစစ်ကောင်စီကိုပိတ်ပင်ဖို့အမေရိကန်နဲ့တရုတ်သဘောတူညီမှုရဆိုတဲ့ကောင်းစဉ်နဲ့ Foreign Policy Online Magazine မှာဖော်ပြထားတဲ့စောင်းမားကိုအရင်ဆုံးတင်ပြမှာပါ။ဒီလိုအလွတ်သဘောအပေးအယူဟာတရုတ်အစိုးရနဲ့ဘုံသဘောတူညီချက်ရရှိတာဖြစ်ပြီးတရားဝင်မှုရရှိရေးမြန်မာရဲ့မျှော်လင့်ချက်ကိုရိုက်ချိုးလိုက်တာဖြစ်တယ်လို့ဆိုပါရစေ။တန်တမန်တွေရဲ့အဆိုအရ86ကြိမ်မြောက်ကုလသမဂ္ဂအထွေထွေညီလာခံမှာမြန်မာစစ်ကောင်စီဘက်ကမိကွန်းပြောကြားလို့မရအောင်ထိထိရောက်ရောက်ဟန်တားနိုင်မဲ့ဘုံသဘောတူညီချက်ရရှိခဲ့တယ်လို့ဆိုပါရစေ။ဒီသဘောတူညီချက်ဟာဒီနေ့အစောပိုင်းအာဏာသိမ်းခဲ့တဲ့စစ်ကောင်စီအနေနဲ့နိုင်ငံတကာမှာတရားဝင်မှုရရှိဖို့အတွက်သူတို့ရဲ့တောင်းဆိုချက်ကိုရိုက်ချိုးလိုက်တယ်လို့ဖြစ်သွားတယ်လို့ဆိုပါတယ်။သတင်းပတ်တွေအတွင်းတန်တမာရေးညှိနှိုင်းမှုတွေလုပ်ခဲ့တဲ့သဘောတူညီချက်မှာအရင်အရက်သားအစိုးရကိုကိုစားပြုတဲ့ကုလသမဂ္ဂဆိုင်ရာမြန်မာတန်အမတ်အနေနဲ့အစင်းမြင့်အစည်းအဝေးတွေမှာဆက်ပြီးပါဝင်ဖို့အချက်လဲပါဝင်ပါတယ်။ဒါအပြင်မြန်မာစစ်ကောင်စီကသူတို့ကိုတရားဝင်အသိအမှတ်ပြုဖို့ကုလသမဂ္ဂအဖွဲ့ဝင်နိုင်ငံတွေကိုဖိအားပေးဖို့ကြိုးပမ်းမှုတွေကိုလည်းအ ਨੇ ဆုံးနိုဝင်ဘာလအထိနှောင့်နှေးစီမှာဖြစ်တယ်လို့ဆိုပါတယ်။တန်တမန်အတိုင်းဝိုင်းသတင်းအရေးမြစ်တွေအရဒီသဘောတူညီချက်အစီအစဉ်ကိုဥရောပသမဂ္ဂအာဆီယံနဲ့ရုရှားကိုယ်စားလှယ်တွေကလည်းအလွတ်သဘောထောက်ခံခဲ့ကြတယ်လို့ဆိုပါတယ်။မြန်မာကိုယ်စားလှယ်ဘယ်သူဖြစ်မလဲဆိုတာကိုအဆုံးဖြတ်ပေးမယ်ကုလသမဂ္ဂ Credentials Committee မှာပါဝင်တဲ့အဖွဲ့ဝင်၉နိုင်ငံစီးရင်ကိုအင်္ဂါနေ့ကကုလသမဂ္ဂထွေထွေညီလာခံကအတည်ပြုခဲ့ပါတယ်။အဲ့ဒီထဲမှာ Bhutan, Bahama, Chile, တရုတ် Russia, Sierra Leone, Namibia, Sweden နဲ့ American နိုင်ငံတွေပါဝင်ပါတယ်။ကုလသမဂ္ဂမှာမြန်မာကိုယ်စားလှယ်ဆုံးဖြတ်ရမယ့်ကိစ္စကိုအမေရိကန်နဲ့မဟာမိတ်ဥရောပနိုင်ငံတွေဘက်ကအတက်နိုင်ဆုံးနှောင့်နှေးကြံ့ကြာစေလိုကြပြီးတန်တမာရေးအရာရှေမတိုးနောက်မဆုတ်ရှိနေခြင်းအပြင်လက်ရှိတန်မတ်ကြီးဦးကျော်မိုးထွန်းကိုကုလသမဂ္ဂဆိုင်ရာမြန်မာကိုယ်စားလှယ်ဖြစ်ဆက်လက်ထားရှိနေရေးသူတို့အနေနဲ့အတက်နိုင်ဆုံးဆောင်ရွက်သွားမှာဖြစ်တယ်လို့ဆွေးနွေးပွဲမှာပါဝင်ခဲ့တဲ့တန်တမန်တဦးကပြောကြားခဲ့တယ်လို့ဆောင်းပါးမှာဖော်ပြထားပါတယ်ရှင်အစိုးရနှစ်ရက်ကြာအကြမ်းဖက်ပုံမြင်တပုတ်ဖြစ်နေတဲ့မြန်မာဆိုတဲ့ကောင်းစဉ်နဲ့ Nikkei Asia မှာဖော်ပြထားတဲ့စောင်းမကိုဆက်လက်တင်ပြမှာပါ။ချာရှုံးနိုင်ငံတနိုင်ငံအနေနဲ့ပြည်ရင်းစစ်ကိုဦးတည်နေပြီလို့ဆိုပါရယ်။ NUG အမျိုးသားညီညွတ်ရေးအစိုးရယာယီသမရဒူဝါလာရှိလာရဲ့စက်တင်ဘာလ9ရက်နေ့ကဆီယနာသိမ်းမှုအပေါ်ခုခံစစ်ကြီးညာချက်ဟာလွန်ခဲ့တဲ့အနှစ်30ကျော်1988ခုနှစ်ကပေါ်ပေါက်ခဲ့တဲ့လူမှုလှုပ်ရှားမှုအသွင်ကိုပြောင်းလဲလိုက်တာဖြစ်တယ်လို့ဆိုပါရယ်။ဒါ့အပြင်တိုင်းပြည်ခေါင်းဆောင်တအုပ်ဖြစ်တယ်လို့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်အကြီးအကဲဖြစ်တဲ့ဒေါင်ဆန်းစုကြည်ရဲ့အခမ်းကဏ္ဍအချိုးအကွေ့တစ်ခုလည်းဖြစ်တယ်လို့ဆိုပါရယ်။ဖေဖော်ဝါရီလ1ရက်နေ့ကတည်းကဖမ်းဆီးခံထားရတဲ့သူကိုနေပြည်တော်မှာဆက်ပြီးထိန်းသိမ်းထားဆဲဖြစ်ပါရယ်။စံကျင်သူတွေကိုသာမကသဘောထားပြော့ပြောင်းသူတွေကိုပါမချမ်းစစ်ကောင်စီလုံခြုံရေးတပ်တွေရဲ့ရက်ဆက်လာတဲ့ဖိနှိပ်မှုတွေကြောင့်ဆန္ဒပြလှုပ်ရှားမှုတွေဟာလက်နက်နဲ့ပြန်ပြီးခုခံတဲ့လှုပ်ရှားမှုတွေဘက်ကိုပြောင်းလဲသွားတာတွေ့ရတယ်လို့ဆိုပါတယ် Samashini Taupia Tare Chema at the Kunaset Chowne Yue, Ausfoga Boya Gede, Dwan Sasujiye. Nanga Yene Ocho Ye Epo Chica Boha, Sigansanigu Sanjimbu, Lemo Sanap Yabwegani, Lenene Piami Kugan Lajare, and yet Doda Twenide Lumere Ye, Soyajet the Bortane, Alan Wilani de Luzuare. CDM Anna Pisae Ma Pawinizare, Winanigu Taupayi, Ogolama Sardingere, NUG Online T Santa Yang Chamuguji, Japan Edwin Tiri Gondwagere, Dollar Dondain T Yang Chanangera Duyabare, the Lago Wingwe Dollar Shitatama Lidan Lau Kamantare, Wingwe Sisimut Kugu Tutangera Pide Lule Subare, Anna Tangi Nangano Ochoe Gansi Sovi Ditangere Bojo Duha. Lungere says unit during democracy building down the Lunga and Yapiaku, Pichaupu, Losangere Lu Suare. D. Dodring and UG Suyagaro, Nanganaka, Taiwangani, Drogu, dear wind Suyapi, Lakan Aune, Siosugu, a pagan P. Juvenuari. Sikansila, Damamho, and UG La, Nemananga and Nagaha, Nanganagaye, Lakamugu, Bobi Yashire, Suya Boma, Muti Nibo Yare Lu Suare. Tabi Mele, NUG Yatare Ada Jagaro, Sikonsima Mashire, Tiawe Mune, Pirine Nanganga Mava, Lujanya Taukamuri Shinira Pidelu, Donda Chaku Gugabi Samama Popya Tavarish. Now Sonine, Nanganga Yoshin Yabwedima, Sagadin Sine Bawilare, Nema Yoshinka, Inglayo and Y Bitare, What happened to the wolf go Yaigudu? Nemejo died a Naji Diao, Sikonsi, Panwaran Tomujang, Boang Niare Chinigu, Jobya Tare, Hollywood Reporter Online Magazine, Satwe Mimiangangu, Gangno Dim Yamaba, Leshi Chinigu Chi, Nizine Mia, Johnny Mini Yarariha, Jasijinit, Sisinye Jinuwe Pipi, and Nagat Jowni the Lu Pinide Lu, died a Najiga, Tugaku, Yoshin Bueroma, Jatabu, Juiche, Makayakima, Jobya Gede Lu Suare. What happened to the wolf Yoshingu? Germany Nanganga, Oldenburg Nanganga Yoshin Bueroma, Dimwe Wim Pit Yuche Piatabu Shinirawa, Di Yoshingama Nemejo Yoshin Minimiri Pide, Andra Josinet by Pioturuga, Diga Dilsang Tajara Pibare, Dabime Oldenburg Nanganga Yoshin Bueroguro, Daita Najio, Tuzani Pitu Yoshin Minimi by Piotuba, Deyang Naima Hopulu Suare. เจ้าหญิงก็รอตรุณอุลงดินิสอใบมาอานาตึงเกเรสิกาวซีเยพันซิมูยังกานีช่องเต็งปออหนีจายาลุผิดเตลุซูบาเรตรุณอุลงหาเสียนาตึงหมู่กูสั่นจินเนหล่อช้าหมู่ริมาปาวินเกจาตลุญะมานักงานงะออมเยหมู่อะยะซงยุศิมินทมีฤดะกะตะอูผิดเตไปเผียวตุหาอานาพิสันเยมาปาวินเนวินแหนฤกูงวยเจ้ทอกปั่นบูกันแลงเกตุเลผิดบาเร စစ်ကောင်စီကလည်းသူတို့နှစ်ဦးလုံးကိုဖန်ဝင်ထုတ်ထားတယ်လို့သူတို့နှစ်ဦးအပါအဝင်အခြားနုပညာရှင်တွေဟာအာနာသိမ်မှုကိုစန့်ကျင်ဖို့ကိုယ့်ရဲ့နာမည်ကြော်ကြားမှုကိုအတုံးချခဲ့တယ်လို့ဆွဆွဲထားတယ်လို့လည်းဆိုပါတယ်အဲ့ဒီရုပ်ရှင်မှာနောက်ထပ်အဓိကတယောက်ဆောင်ဖြစ်တဲ့နာမည်ကျော်ရုပ်ရှင်မင်းသမီးအင်ဒရာဂျော်ဇင်ဆိုရင်ဒီဆွဆွဲတဲ့နဲ့ဖန်စီခံထားရကြောင်းလည်းဖော်ပြထားပ ဒီနေ့ကျွန်တော်တို့ရဲ့အမျိုးသမီးလူနာနှစ်ဦးတွေ့ကြပြီးချစ်သူတွေဖြစ်သွားကြတဲ့အကြောင်းထိထိမိမိရိုက်ကူးပြတာထားတယ်လို့ဆိုပါတယ်။လိန်ခွဲပြသူအစုအဖွဲ့တွေအနေနဲ့ဥပဒေအရတရားစွဲဆိုမှုတွေနဲ့ရင်ဆိုင်ရတယ်လို့
တို့ပေါ်အကျန်းဖတ်မှုတွေရှိနေတဲ့မြန်မာနိုင်ငံလူမျိုးမှာအခုလိုမျိုးလိန်တူချစ်သူတွေအကြောင်းရိုက်ကူးထားတာဟာစွန့်စွန့်စားစားဖောက်ထွက်လိုက်တဲ့ရုပ်ရှင်ဇာတ်ဖြစ်ကြောင်းလည်းဖော်ပြထားပါတယ်ရှင်။ကြီးစုအပေးကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ်မြန်မာပြည်သူပြည်သားအားလုံးဘေးအန္တရာယ်ပေါင်းကနေကင်းဝေးကြပါစေလို့ဆုမွန်ကောင်းတောင်းပါတယ်ရှင်။
ရှိရနေတဲ့နေ့ဖြစ်ပါစေတော်ရရှင်များရှင်။ဗီဒီယိုကိုရေးလာတဲ့တော်ရရှင်တွေရဲ့ပေးစာတွေ၊အီးမေးလ်တွေ၊ဗီဒီယိုဖေ့စ်ဘွတ်စာမျက်နှာမှာလာပြီးတော့ရေးကြတဲ့တော်ရရှင်တွေရဲ့မှတ်ချက်တွေနဲ့ Messenger ကစာတွေကိုတော့ညီမပြေကပေးစာများအစီအစဉ်ကနေပြန်ချပေးပါရမရှင်။
နောက်ပိုင်းမှာတော့ဗီဒီယိုရေးတိချစ်တော်ရရှင်တွေကိုမြစ်တာတွေလက်ဆောင်မြန်မာတချင်းတွေတို့နဲ့ဖြောပြပေးဦးမှာဖြစ်ပါတယ်ဒီတစ်ပတ်တော့တော်ရရှင်တွေအတွက်မက်ဆန်ဂျာမှာရေးလာတဲ့စာတွေရောနောက်ပြီးတော့ Facebook ကတော်ရရှင်ကမေးတနာကြော်ရေးတဲ့မင်္ဂလာမရှိတဲ့ကာလနိုင်ငံမှာဖြစ်နေပေမဲ့မင်္ဂလာပါလို့နှုတ်ခွန်းဆက်လိုက်ပါတယ် ဟိုရင်ကအပင်းနေတဲ့ရေဒီယိုချစ်သူပါတဲ့ချွန်းလန်းချမ်းပြေးကြပါသည်ဆိုပြီးတော့ဆူတောင်းပေးလာပါတယ်ဟုတ်ပါတယ်ဒီတော်ရရှင်ပြောသလိုကက်ယောဂါပေးစုတော့နောက်ပြီးတော့မြန်မာနိုင်ငံမှာကြုံတွေ့နေရတဲ့နိုင်ငံရေးပဋိပက္ခတွေကြောင့်ရောမြန်မာနိုင်ငံမှာတိတ်ပြီးတော့အားလုံးမင်္ဂလာရှိလာတယ်လို့ပြောလို့မရတဲ့ကာလဖြစ်ပေမဲ့လည်းမင်္ဂလာရှိပါစေလို့ပဲဒီတော်ရရှင်လို့ဆူတောင်းပေးချင်ပါတယ
ာလက်ထက်ကပါခင်ဗျာတဲ့အခုလည်းနားထောင်နေပါတယ်ချွင်တင်ရဲ့တခြင်းကိုနှစ်တက်မိပါတယ်မြန်မာပြည်ကြီးကအစကစားရဲ့အမြင့်ပြုတ်ပြောက်ကွယ်ပြီးတော့ကမ္ဘာအဆင့်မီဖက်ဒရယ်ဒီမိုကရေစီနိုင်ငံတော်ကြီးမကြမီဖြစ်ပေါ်လာစီပါတစ္ဆာဖန်ဆင်းရှင်များရှိပါတယ်ဆိုပြီးတော့ဒီတော့အရှင်ရေးလာပါတယ်ဦးလန်းအောင်ဆိုတဲ့တော့အရှင်ကတော့အင်္ဂလိပ်စာသင်ကြားရေးအခမ်းအနားမှာ VOA ဆိုတဲ့ trainer နေရာရွှေ့ပေးစီစဉ်ပါတယ်စာအုပ်မမြင်ရလို့ပါခင်ဗျာတဲ့ဟုတ်ကဲ့ပါကျမတို့ဒီ VOA ဆိုတဲ့နေရာလေးကတော့ရွှေ့လို့မရလို့ကျမမက်ဂျီမုံလည်းလှမ်းပြီးတော့ပြောထားပါတယ်။မက်ဂျီမုံလည်းအခုစလုံးလေးတွေကိုဒီ VOA ဆိုတဲ့ logo နေရာမှာမထည့်အောင်လို့နေရာရွှေ့ပြီးတော့ထိုးပေးနေပါရဲ့နော်။အဆင်ပြေလိမ့်မယ်လို့ထင်ပါတယ်ရှင်။တရှိမြန်မာနိုင်ငံကဖြစ်ပေါ်နေတဲ့နိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့တော်ရရှင်နေကိုပိုင်းမြင့်တွေကိုလွတ်လွတ်လပ်လပ်ထုတ်ဖော်လာတဲ့စာတွေကိုလည်းဆက်ပြီးတော့ဖော်ပြပေးသွားခြင်းပါလိမ့်ရှင်။ကုလသမဂ္ဂဆိုင်ရာမြန်မာတမ်မကြီးဦးကျော်မိုးထွန်းကိုမြန်မာနိုင်ငံကိုစားပြုတမ်မကြီးဖြစ်နေဆက်ပြီးတော့အတိအမှတ်ပြုဖို့အတွက်ကမ္ဘာတော်မှာရှိတဲ့မြန်မာဒီမိုကရေစီရေးတက်ကြွလှုပ်ရှားသူတွေကဒီရက်ပိုင်းတွင်မှာတော်တော်လေးကိုတောင်းဆိုလှုပ်ရှားမှုတွေလုပ်နေပါရဲ့နော်။ဒီကိစ္စနဲ့ပတ်သက်ပြီးတော့ဒီစာရေးပြီးတော့သူတို့ရဲ့ထင်မြင်ယူဆချက်ကိုထုတ်ဖော်လာတဲ့တော်ရရှင်ရဲ့စာရေးတွေကတချို့ကိုအခုဆက်ပြီးတော့ပြောပြပေးခြင်းပါလိမ့်။ကိုကိုဆိုတဲ့တော်ရရှင်ကတော့ဒီကိစ္စမှာမှန်မှန်ကန်ကန်ဆုံးဖြတ်ဖို့ကုလသမဂ္ဂမှာတာဝန်ရှိပါတယ်ဆိုပြီးတော့သူ့ရဲ့အမြင်ကိုခုလိုရေးလာပါတယ်
UN ကစကားစကိုရွေးချယ်လိုက်ရင်တကဘာလုံးလက်နက်ကင်အာဏာသိမ်းမှုတွေဖြစ်လာပါလိမ့်မယ်။ပြည်သူ့ဘက်ကဥကြော်မိုးထွန်းကိုညှင်းပယ်လိုက်မယ်ဆိုရင်ဒီမိုကရေစီကိုညှင်းလိုက်တာနဲ့အတူတူပါပဲ။နှစ်ဖက်စလုံးကိုဆိုင်းငံ့ထားမယ်ဆိုရင် UN ဟာမြန်မာပြည်သူလူထုတရက်လုံးဆင်းရဲဒုက္ခတွင်ရောက်အောင်တွန်းပို့တဲ့တရားခံဖြစ်သွားပါမယ်။အဲ့လိုသာနှစ်ဖက်စလုံးကိုဆိုင်းငံ့ခဲ့ရင်ကဘာမှာ UN ဆိုတဲ့အဖွဲ့ဟာကဘာရန်မုံငွေတွေလာစာတွေကိုထိတ်လုံးဟန်လုံးအကြီးကြီးနဲ့ညာစားနေတဲ့ကပ္ပအလိညာအဖွဲဆိုတဲ့ဂုံဘုတ်ကလွဲရင်ဘာနာမင်မပေးเสียမှရှိတော့ပါဘူ
းကုလသမဂ္ဂအနေနဲ့အမှန်ကန်တဲ့ဆုံးဖြတ်ချက်ချဖို့လိုပါတယ်ဆိုတော့ဒီတော်ရရှင်ကိုကိုသူ့ရဲ့အမြင်ကိုရေးလာတာပါဒီကိစ္စနဲ့ပတ်သက်ပြီးတော့ပဲရေးလာတယ်နောက်ထပ်တော်ရရှင်တယောက်ကတော့တီဟန်ဖို့ဆိုတဲ့တော်ရရှင်ဖြစ်ပါတယ
်မင်္ဂလာပါ VOA ကျွန်တော်တခုလောက်ပြောချင်ပါတယ် UN ကဘလို့ဆုံးဖြတ်ဖြစ်ဒီကြရတဲ့ခုကတော့စစ်အာဏာရှင်ကိုအမြင့်ပြတ်ချေမှုန်းသွားမှာပါကျွန်တော်ကတော့လက်ရှိတန်အမကြီးဦးကျော်မိုးထွန်းပဲရွေးခံရမယ်ထင်ပါတယ်တကယ်လို့စစ်ကောင်စီဘက်ကအမတ်ကိုရွေးခဲ့မယ်ဆိုရင်ကျွန်တော်တို့လူငယ်တွေကတော့အသက်ရှင်သူဆက်ပြီးတော်လှန်နေအောင်မှာပါနောက်ပြီးတခုပြောချင်ပါသေးတယ်အတူပီဆိုတာဗီဒီယိုအာဏာရှင်တွေဘယ်တော့မှအသက်ဝင်မှာမဟုတ်ပါဘူးတရုတ်နဲ့ရုရှားကသူတို့မဟာမိတ်နိုင်ငံဖြစ်တခုတခုအတွက်ဆိုအတူပီဝင်မှုကိုပယ်ချမှာပါဒီလိုပါပဲအမေရိကန်ကလည်းသူ့မဟာမိတ်ဖြစ်နေပယ်ချမှာပါပဲအတူပီကအလကားရန်ပုံဝင်ကုံယုံတက်တက်ပ
ါသူကတော့ကုလသမဂ္ဂအနေနဲ့ဥကြော်မိုးထွန်းကိုပဲရွေးချယ်လိမ့်မယ်ထင်တယ်လို့သူရဲ့ထင်မြင်ယူဆချက်ကိုပြောလာတာဖြစ်ပါတယ်ဘာလို့ဒီမြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ရေဒီယိုစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOA ကနေပြီးတော့မြစ်တာဒေလက်ဆောင်ကဏ္ဍမှာသိသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်းထင်မြင်ယူဆချက်တွေကိုရင်ဖွင့်စာရေးတင်ကြတယ်ဆိုရင်တော့ကျမတို့ VOA ကိုစာရေးတာဖို့ဖိတ်ခေါ်ပါတယ်နော်စာရိတ်ကနေစာပို့မယ်ဆိုရင် VOA American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်လို့ပြီးတော့စာရေးတတာအမှတ်855ရန်ကုန်စာရိုက်ကြီးဆိုပြီးစာရေးတာနိုင်ကြပါတယ်အီးမေးလ်ပေးပို့မယ်ဆိုရင်bami@viewnews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးတော့ရေးနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်တွေအစာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော်။
Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Burmese News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလေးလာပြီးတော့ရေးနိုင်ပါတယ်။ဒေါက်တာရှင်နေစီကတုံ့ပြန်အကြံပြုလာကြမှာတွေကိုစောင့်မျှော်ကြိုးစွနေပါတယ်ရှင်။ဆက်ပြီးတော့ဒီတောင်းလာတဲ့သွားရှင်ကြီးရဲ့စာတွေကိုကျွန်မဖော်ပြပေးသွားချင်ပါတယ်ပထမဦးဆုံးနာမည်ထူးထူးခြားခြားနဲ့ကိုပူစုဆိုပြီးတော့တချင်းတောင်းလာတဲ့သွားရှင်ရဲ့စာကိုဖော်ပြပေးချင်ပါတယ
်မင်္ဂလာပါ VOA ခင်ဗျာငယ်တုန်းကရေဒီယိုတစ်ခါတည်းရန်နားထောင်မှုပါတယ်အခုချိန်မှာတော့မနေ့ခင်းတိုင်းအလုပ်ထဲမှာနားထောင်ဖြစ်ပါတယ်ကျွန်တော်တချင်းတစ်ပုတ်တောင်းဆိုချင်ပါတယ်ကျွန်တော်ရဲ့တငယ်ချင်းညီအကိုတို့အတွက်ပါလေးဖြူရဲ့ယုံကြည်ရာတချင်းလေးဖြစ်ပါတယ်တော်ရဲရောက်နေကြတဲ့ကျောင်းတုန်းကငယ်တငယ်ချင်း CDM ရဲတွေနဲ့စစ်တပ်နဲ့ပတ်သက်တဲ့ဆက်နွယ်နေတဲ့ငယ်တငယ်ချင်းညီအကိုတို့အတွက်ပါကိုယုံကြည်ရာကိုရှောင်လန်းဖို့အမှားပါခြင်းပါတယ်ကျွန်တော်လည်းယုံကြည်ရာအတွက်တန်းနိုင်တဲ့ဘက်ကပါဝင်နေပါတယ်ကျွန်တော်နာမည်ကတော့ငငယ်တော့ကျွန်တော်ပူပူစုစုလုပ်တတ်လို့အဖေကပေးထားတဲ့ပူစုဆိုတဲ့နာမည်နဲ့ကြီးညာပေးစီလိုပါတယ်ပထမဦးဆုံးအချိန်စာရေးသားပေးဖို့ခြင်းဖြစ်ပါတယ်အခုစာရေးနေချိန်ကိုလေးဖြူရဲ့ယုံကြည်ရာထုတ်လွှင့်တာကိုနားထောင်နေပါတယ်ခင်ဗျ။ဟု
တ်ကဲ့ပါဒီတော့ရှင်ကိုလေးဖြူရဲ့ယုံကြည်ရာတခြင်းလေးကိုထုတ်လွှင့်ပေးပါဆိုပြီးတောင်းဆိုလာပါတယ်။ဟုတ်ကဲ့ဒီတော့ရှင်ပြောထားတဲ့ယုံကြည်ရာဆိုတာသူ့စာရေးမှာပါတဲ့အတိုင်းပါပဲပြီးခဲ့တဲ့တစ်ပတ်ကပဲကျွန်မလေးဖြူတီဆိုထားတဲ့ယုံကြည်ရာဆိုတဲ့တခြင်းလေးကိုထုတ်လွှင့်ပေးလိုက်ပါရနော်။ဒါကြောင့်မလို့လောလောဆယ်တော့နောက်ထပ်တခြင်းလေးတစ်ပုတ်နားထောင်ပါလို့ပဲပြောချင်ပါတယ်နော်။ကလေးတွေနောက်ထပ်သောရရှင်တရားသောရရှင်မဆန်းဆန်းမှာသူကတော့တနင်္လာနေ့ကစာရေးလာတာပါဒီသောရရှင်ကမင်္ဂလာပါ VOA ရေးတယ်အခုလက်ရှိမြန်မာပြည်အခြေအနေကတော့တည်ကြတဲ့အတိုင်းပါပဲရှင်ဒီလိုအခြေအနေတွေဆိုးဝါးနေတဲ့အချိန်မှာပြည်မှာရှိတဲ့တိုင်းသားပြည်သူတွေအတွက်စိတ်ဆန္ဒဖြစ်စေမဲ့တခြင်းလေးတစ်ပုဒ်တော့တောင်းဆိုချင်ပါတယ်အဆင်ပြေမယ်ဆိုရင်ကိုလေးပြည်ရဲ့ယုံကြည်ရာတခြင်းလေးကိုတနိုင်ငံလုံးကပြည်သူတွေအတွက်တောင်းဆိုချင်ပါတယ်ရှင်ဆိုပြီးရေးလာပါတယ်ဟုတ်ကဲ့တိုက်တိုက်ဆိုင်ဆိုင်ပါပဲเนาะဒီသောရရှင်နှစ်ယောက်ဒီရောက်ကတနင်္ဂနွေနေ့ကျွန်မထုတ်လွှင့်ပေးလိုက်တဲ့နေ့နောက်တစ်ရက်ကတနင်္လာနေ့ပါနောက်တစ်နေ့မှတောင်းလာတာဖြစ်ပါတယ်။ဟုတ်ကဲ့ခုနကပြောသွားသလိုပဲပြီးခဲ့တဲ့တစ်ပတ်တနင်္ဂနွေနေ့မြန်မာပြည်ကပေးစာများအစီအစဉ်မှာယုံကြည်ရသချင်းထုတ်လွှင့်ပေးလိုက်ပါတယ်ရှင်။ဆက်နေ့ရဲ့6လပိုင်းညချမ်းအစီအစဉ်မှာနားထောင်ကြည့်နိုင်ပါရဲ့နော်။ကျေးဇူးတင်ပါတယ်။ဒီတော့မဆန်းဆန်းရောခုနကကိုပူစုဒီယုံကြည်ရဆိုတဲ့သချင်းကိုပဲနားထောင်ပြီးတော့ထပ်တောင်းလာတဲ့ကိုပူစုတွေရောကျမစဉ်းစားမိတာကကျမတို့စီကိုအမြဲတမ်းစာရေးတဲ့မက်ဆန်နာကလည်းတိုက်တိုက်ဆိုင်ဆိုင်ပြီးခဲ့တဲ့ရက်ပိုင်းအတွင်းမှာကျမကိုတချင်းလေးတစ်ပုဒ်ဆောင်ရေးလာလို့အဲ့တချင်းလေးကိုသတိရမိပြီးတော့ဒီတချင်းလေးကိုပဲလွှင့်ပေးလိုက်ရင်ကောင်းမလားစဉ်းစားမိပါရဲ့နော်ဘလို့သဘောရကြပါလဲမက်ဆန်နာကဒီလိုရေးလာပါတယ
်အခုဆိုရင် VV ရဲ့ပေးစာကဏ္ဍအစီအစဉ်ကတချို့သောပြည်သူတွေအတွက်အလိုအဆုံကဏ္ဍတစ်ခုနေရာမှာရှိနေပါတယ်မက်ဆန်ဂျာကိုမကြခဏကြည့်ဖြစ်ပါတယ်ဆိုတော့ပေးစာကဏ္ဍရဲ့မအေးတန်တာကြိုကြီးကျေးဇူးပါရှင်တည်င်းတွေကိုနားထောင်ရတာကဏ္ဍတစ်ခုချင်းစီရဲ့တည်င်းအနှစ်သာရတန်ဖိုးဟာပြည်သူတွေအတွက်အထောက်အကူတစ်ခုဖြစ်စေပါတယ် VOA ရေကျမရဲ့အမြင်ကိုပြောတာပါတချို့ပြည်သူတွေလည်းထပ်တူရှိကြမယ်လို့ကျမတွေးမိပါတယ်အချိန်မီွေးကိုယ့်ရဲ့ကြားရောက်လာမယ့်အရာတွေကိုတည်င်းပေးခဲ့လို့ရတာပေးခဲ့နိုင်တာတချို့သောပြည်သူများအတွက်က VOA ပဲရှိပါတယ်လိုင်းတွေပြတ်တောက်မသွားခဲ့ရင်ပေါ့ VOA ရေတစ်ခါတည်းရမှာမလှုပ်တာမလူးတာဒီအတိုင်းနဲ့ဒီနေရာမှာဖဲခွာခွင့်မရဖြစ်နေရတဲ့အခြေမျိုးတွေမှာစိတ်တက်ကြပြီးတော့ထွက်ပေါက်ပိတ်တလို့မျိုးခံစားနေရရင်2012 2013ခုနှစ်အချိန်နောက်က VOA ရဲ့လူငယ်ကဏ္ဍမှာမအေးတန်နာကျော်ထုတ်လွှင့်ပေးခဲ့တဲ့တိတ်ပြီးအုံနောက်မချောင်းတဲ့ဘဝဟာခဏပါပျော်သလိုပဲသွားကြွတွေးထားလို့မရတဲ့လောကကြီးမှာပူပန်နေအောင်မလားရင်ထဲမှာပေါ့ပေါ့ပဲထားဆိုတဲ့ဒီစာသားလေးပါတဲ့တခြင်းလေးကိုတတိယလိုက်မိပါတယ် VOA ရေVOA ဝိုင်းတို့သားများအားလုံးကျန်းမာပြီးအေးချမ်းကြပါစေနော်
။ဟုတ်ပါရဲ့မဆနာကိုတယောက်တည်းကြောင်းပိတ်မိနေတဲ့ခံစားချက်မျိုးမှဒီသတင်းလေးကတော်တော်ကိုစိတ်သက်အားပေးခဲ့တာအမှန်ပါနော်။ဒါနဲ့လိုင်းများပြတ်တောက်မသွားခဲ့ရင်ဆိုလို့လိုင်းတွေပြတ်တောက်သွားရင်လည်းလိုင်းတို့မီတာရေဒီယိုလေးနဲ့ VOA ကသွားရှင်နေစီကိုအရောက်ပို့ပေးနေမှာပါလို့ကတိပေးချင်ပါသေးတယ်။ဒီတချင်းလေးကြောင့်ပြောရမယ်ဆိုရင်တော့ဒီတချင်းကကျမငငယ်အသက်20လောက်လူငယ်ရွယ်ဝန်းကျင်တော့ကဒီ answer ဖွဲ့တည်ဆိုတဲ့တချင်းလေးဖြစ်ပါတယ်ရှင်။ကျမတို့တငယ်ချင်းတွေလည်းအဲ့ဒီတချင်းလေးကိုအရင်ကကြိုက်ခဲ့ကြတာပါ။အဲ့ဒီခေတ်တုန်းကဆိုရင်ဒီတချင်းစာသားရောဆိုပေါက်ရောဒီခတ်ပုံရောအားလုံးက modern ဖြစ်တယ်ဆိုတာမျိုးပါ။အတိတ်တွေကလည်းဘတော်မှအိုဟောင်းမသွားမယ်အမှန်ပေးတဲ့တချင်းစာသားတွေနဲ့ဖြစ်ပါတယ်။ဒါကြောင့်မို့ကျမအရင်ကတင်ဆက်တဲ့လူငယ်အစီအစဉ်တွေတချင်းရွေးတော့ဒီတချင်းလေးကိုလည်းရွေးပြီးတော့သုံးပြတာဖြစ်ပါတယ်။ဒီတော့နားမထောင်ဘူးမဲ့လူငယ်တော်ရရှင်တွေရောအားလုံးရောဒီတချင်းလေးတွေကအတိုင်း
ကိုရှောင်းနေတဲ့ခြေလမ်းတိုင်းပေါ်ပါတဲ့စိတ်လမ်းနဲ့ခွန်အားရရှိပါစေလို့တောင်းစုပြုရင်းနဲ့ဒီတစ်ပတ်တော့ဒီအန်စတီဆိုထားတဲ့မစင်စားခြင်းတစ်ချက်များဆိုတဲ့တစ်ချက်လေးကိုထုတ်လွှင့်ပေးချင်ပါတယ်နော်အားလုံးခံစားနားဆင်နိုင်ကြပါစေ ထားရဲ့မစင်စားခြင်းတစ်ချင်များဖြစ်ပါတယ်မြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ဗီဒီယိုမြန်မာပိုင်းတောရရှင်ရဲ့ဝေဖန်ချန်ပေးစာတွေရင်းဖွင့်စာတွေနဲ့တေးသချင်းတောင်းလာတွေကိုတင်းတင်းရယ်နေညဝိုင်းနဲ့တင်းတင်းလာနေမတပိုင်းချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်ဗီဒီယိုကနေဖမ်းယူနားဆင်နိုင်တဲ့ဖြင့် ဗီဒီယို မြန်မာပိုင်း Facebook စာမျက်နှာကနေပြီးတော့ထုတ်လွှင့်တင်ဆက်ပေးနေပါတယ် ပြန်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကို Facebook ပေါ်မှာပြန်ပြီးတော့နားထောင်နိုင်သလို VOA Internet စာမျက်နှာနဲ့ဖုန်းပေါ်က VOA App မှာသွားပြီးတော့နားထောင်နိုင်ပါပြီ။ကျမတို့ရဲ့ Internet စာမျက်နှာလိပ်စာက bambi.voanews.com ဖြစ်ပါပြီ။ကျမအေးတနာကျော်ပါ VOA ကိုလည်းစာရေးကြပါအောင်ရှင်။တော်ရရှင်နဲ့အားလုံးရှင်လန်းချမ်းမြေကြပါစေ။
မအေးတနာကျော်စီစဉ်တင်ဆက်တဲ့မြန်မာပြည်ကပေးစာသတင်းပတ်စင်ကဏ္ဍကိုနားဆင်ခဲ့ရတာဖြစ်ပါတယ်အခုကတော့သတင်းတွေတဲ့ခါတုတ္တစီစဉ်ကိုထုတ်လွှင့်ပေးမှာပါဒီသတင်းပတ်မှာတော့ကဘာဘောကဆစ်လက်နက်နဲ့ဆစ်ဖက်ဆန်ရထုတ်လုပ်မှုနည်းပညာတွေထုတ်လုပ်ကြတာတင်ပို့ရောင်းချတာဝယ်ယူကြတာတွေနဲ့ပတ်သက်တဲ့အကြောင်းလေးကိုပြောပြထားပါတယ်ရှင်မညွညွလွင်စီစဉ်တင်ဆက်တာဖြစ်ပါတယ
ကမ္ဘာပေါ်ကလက်လက်ရောင်းဝယ်မှုတွေဟာလူငယ်တွေကနေနဲ့နိုင်ရှင်လာရင်600ကိုင်လုံးမြင့်လာတယ်လို့စစ်ပရီလို့ခေါ်တဲ့စတော့ဟ ோம் နိုင်ငံတကာငြိမ်းချမ်းရေးဆိုင်ရာသတင်းတနာအဖွဲ့ကြီးကပြောဆိုလိုက်ပါတယ်။ဒီလိုလက်လက်ထုတ်လုပ်ရောင်းဝယ်မှုတွေနဲ့ပတ်သက်ပြီးစီးရင်စရာအချက်လက်တွေကိုကြည့်တဲ့အခါကမ္ဘာပေါ်ကစစ်လက်နဲ့ထုတ်လုပ်မှုနဲ့စစ်ဖက်ဆိုင်ရာနဲ့ဆက ကမ္ဘာပေါ်ကလက်နက်ရောင်းချမှုအားလုံးရဲ့39%ခန့်ရာခိုင်နှုန်းရှိတယ်လို့ဆိုပါတယ်။၅နှစ်အတွင်းအမေရိကန်၊ပြင်သစ်နဲ့ဂျာမနီနိုင်ငံတွေရဲ့လက်နက်ရောင်းဝယ်မှုတွေကမြန်မာလာပြီး ရုရှားနဲ့တရုတ်ကတော့အနှဲငယ်ကြဆင်းသွားတယ်လို့လဲသုတေသနပြုအချက်လက်တွေမှာဖော်ပြထားပါတယ်။ နိုင်ငံတစ်ခုရဲ့အစိုးရဓမ္မမဟုတ်တခြားလက်နက်ကိုင်အဖွဲ့အစည်းတွေနဲ့လူပုတ်ကိုယ်တွေကိုလက်နက်တွေနဲ့အတူစစ်ဖက်ဆိုင်ရာနဲ့ပတ်သက်တဲ့ထုတ်လုပ်မှုတွေနှီးပညာဆိုင်ရာတွေကိုရောင်းချတဲ့နေရာမှာနောက်ဆုံးစီးရင်စရာတွေအရာတော့စောစောကပြောခဲ့သလိုပဲအမေရိကန်ပြည်ထောင်စုဟာလက်နက်တင်ဖို့ရောင်းချမှုအများဆုံးဖြစ်ပြီးရုရှားကတော့ဒုတိယနေရာမှာရှိပါတယ်။ပြင်သစ်ကတတိယဖြစ်ပြီးတော့ စပိန်နဲ့ဂျာမနီတို့ကတော့ရောင်းဝယ်တင်ပို့မှုတွေမှာသရုပ်ထနဲ့ပြင်ဆင်မှနေရာတွေမှာရှိကြပါတယ်။ဒါအပြင်တောင်ကိုရီးယား၊အီတလီ၊တရုတ်၊နယ်သာလန်နဲ့ယူကေတို့ကလည်းလက်နက်တင်ပို့ရောင်းချမှုအများဆုံးနိုင်ငံတွေစီးနေမှာရှိနေပါတယ်။အမေရိကန်ပြည်ထောင်စုအနေနဲ့အခုလိုကမ္ဘာမှာလက်နက်တင်ပို့ရောင်းချမှုအမြင့်ဆုံးနေရာမှာရှိနေသလိုလက်နက်နဲ့စစ်ဖက်ဆိုင်ရာနဲ့ပတ်သက်တဲ့စစ်လေယာဉ Bowman, Raytheon Technologies, General Dynamics, L3 Harris Technologies Sure, Company Jiriha, Leshi Gwawaga, Sipe Saya, Lenene, the Charles Sessate Togonwe, Nibinyari, Ditwin Tolomu, Amyazong Company Jiri Pipare, Dilo Tolomu, Amyazong Company Rema, Tiyonanganga, Aviation Industry Corporation of China, China Electronics Technology Group, Norinco Ne, Jukega, BAE Systems Company Jiri Le Bawemare, Dilo Togonego, Gwa, She Levine Data Riga, Wayumu Amyazong Chipare, American Bionzu, yes, Silenet Togon, Lisa Kune Yaganonga, Gwa, She Levine Data Go, Tempura Chippi, Sorry Aridia Nangan Kurede, Nasele Yanam Wayura Chipare, American Bionzu, Lena Sayan Togonego, Nane Gala Drain, Nangan Mount Goset Chamanganga, Wayu Tintuin Javare. အရှိန်လေပိုင်းဒေတာအပါဝင်စစ်ဖက်ဆိုင်ရာလက်နက်နဲ့ထုတ်ကုန်နည်းပညာဝယ်ယူတင်သွင်းမှုအများဆုံးတခြားနိုင်ငံတွေကတော့အိန္ဒိယ၊ဩစတြေးလျ၊တောင်ကိုရီးယား၊အီဂျစ်၊တရုတ်၊ကာတာ၊ယူကေ၊ပါကစ္စတန်နဲ့ဂျပန်နိုင်ငံတွေဖြစ်ပါတယ်။၂၀၁၆ခုနှစ်ကနေ၂၀၂၀ကာလအတွင်းလေးလာမှုစစ်တမ်းတွေအရတော့အိန္ဒိယနိုင်ငံကစစ်လက်နက်နဲ့စစ်ဖက်ဆိုင်ရာထုတ်လုပ်မှုတွေကိုဝယ်ယူ
မညညလွှင့်ပါရှင်သတင်းပတ်စင်ခဏတွေကတော့ဒီလောက်ပါပဲရှင်ကျမတို့ဗီအိုအေမြန်မာပိုင်းစီစဉ်ရဲ့ထုတ်လွှင့်ချက်တွေနဲ့ပတ်သက်ပြီးဝေဖန်အကြံပေးလို့ရင်တော့ကျမတို့ရဲ့အီးမေးလ်လိပ်စာဖြစ်တဲ့
ออสเตรเลียကရင်းငုံသင်္ဘောဆိုင်ရာပြင်သစ်နဲ့ချုပ်ဆိုထားတဲ့သဘောတူစာချုပ်ကိုပယ်ဖျက်ပြီးအမေရိကန်နဲ့ဗြိတိန်တို့နဲ့စာချုပ်ချုပ်ဆိုလိုက်တဲ့ပုံမှာပြင်သစ်နဲ့အမေရိကန်တို့ကြားတန်တမာရေးတင်းမာမှုတွေဖြစ်ပွားနေကြပါပဲအမေရိကန်သမ္မတဂျိုးဘိုင်ဒန်နဲ့ပြင်သစ်သမ္မတအီမန်နျူအယ်မက်ခရွန်တို့လာမယ့်ရက်အနည်းငယ်အတွင်းဆွေးနွေးမှုတွေလုပ်ဖို့ရှိတယ်လို့ပြင်သစ်အစိ ဟာဘီယိုအီဖြစ်နေတဲ့အတွက်နှစ်နိုင်ငံရှိဆက်လောက်ရမှာရှိနေတာကြောင့်ဆွေးနွေးမှာလို့လည်းပြောပါတယ်ဘရစ်တင်ဝန်ကြီးချုပ်ဘော်ရစ်ဂျွန်ဆန်ဟာသူ့အစိုးရအဖွဲ့တချို့နဲ့အတူတနင်္လာနေ့မှာအမေရိကန်ပြည်ထောင်စုကိုရောက်လာပါပြီကမ္ဘာရာသီဥတုပြောင်းလဲရေးနဲ့ပတ်သက်လို့အရေးပေါ်ဆောင်ရွက်ဖို့ကမ္ဘာကောင်ဆောင်တွေကိုနယူးယောက်မှာကျင်းပနေတဲ့ကုလသမဂ္ဂအထွေထွေညီလာခံမှာတိ ဒီနေ့ကျွန်တော်တို့ကလုံလက်နက်ကင်အာနာသိမ့်မှုတွေအတွက်အလို့အဆုံးကဏ္ဍအစီအစဉ်ကတချို့သောပြည်သူတွေအတွက်အလို့အဆုံးကဏ္ဍအစီအစဉ်ကတချို့သောပြည်သူတွေအတွက်အလို့အဆုံးကဏ္ဍအစီအစဉ်ကတချို့သောပြည်သူတွေအတွက်အလို့အဆုံးကဏ္ဍအစီအစဉ်ကတချို့သောပြည်သူတွေအတွက်အလို့အဆုံးကဏ္ဍအစီအစဉ်ကတချို့သောပြည်သူတွေအတွက်အလို့အဆုံးကဏ္ဍအစီအစဉ်ကတချို့သောပြည်သူတွေအတွက်အလို့အဆုံးကဏ္ဍအစီအစဉ်က
ပြောကြားပေးခဲ့တာပါရှင်ဒီမနက်ခင်းအတွက်အစီအစဉ်ထုတ်လို့ရမှုကမတ်အင်ဂျင်နိုင်ဖြစ်ပါတယ်အင်ဂျင်နီယာတွေကတော့ဂျင်မီကွတ်နဲ့ဒါရက်စမစ်တို့ဖြစ်ပါတယ်ရှင် ဒီရွေးမြန်မာပိုင်းစီစဉ်ရဲ့ညပိုင်း9:00နာရီခန့်နေ့စေနိုင်အထိထုတ်လွှင့်မဲ့ရေဒီယိုရုပ်သံအစီအစဉ်ကိုတော့လိုင်းတူမီတာ32 နှင့်58ကီလိုဟတ်50ရှင်အတူကနေဖမ်းယူနားဆင်နိုင်ကြပါလိမ့်ရှင်။တော်ရရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးဘေးအန္တရာယ်အသွေးသွေးကနေကင်းဝေးပြီးကိုရောစိတ်ပါရှင်လန်းချမ်းမြေကြပါစေရှင်။ဒီရွေးမြန်မာပိုင်းစီစဉ်ကိုအစီအမြင်အားပေးနားဆင်တဲ့အတွက်လည်းကျ
This program has come to you from the Voice